Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2015ခုနှစ်အောက်တိုဘာလ15ရက်ကြာသပတေးနေ့ည9နာရီကနေ10နာရီထိစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 24 32 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ညမှာပါအာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းရေးငိုသတ်မှတ်ထားတဲ့တတန်းထတ်တူကိုသမရဥပမာကြည့်ညပါမယ်မြန်မာစုရနဲ့တိုင်းသားလက်နက်ကိုင်ဖွဲ့ရှိဖွဲ့အကြားတနိုင်ငံလုံးအပြစ်ခတ်ရဆက်ရေးသဘောတူစာချုပ် NCA ကိုဒီကနေ့လက်မှတ်ရေးထိုးလိုက်ပါပြီ NCA လက်မှတ်ရေးထိုးတဲ့ပေါ်နိုင်ငံတကာကကြိုဆိုကြပြီးကြံတဲ့လူဆရာရှိတာတွေကိုဆက်လုပ်တော့ဖို့လိုတယ်ဆိုတာထောက်ပြကြပါတယ်ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဒီနေ့ညသတင်းဆောင်မတွေထဲမှာတော့တနိုင်ငံလုံးအပြစ်ရသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်ချင်းမျိုးသားတပ်ဦးရဲ့သဘောထားကိုအခုလိုနားဆင်ရပါမယ်ရှင်
။အခုကျွန်တော်တို့စာချုပ်ထဲမှာ24နှစ်အတွင်းဒီစာချုပ်ကိုတစ်ဖက်တပ်တွေကနေပြီးတော့အုတ်ချီ
ချင်းမျိုးသားတပ်ဦးကောင်စီဝင်ဒေါက်တာဆလိုင်းလျံမုံစခေါင်းရဲ့ပြောပြချက်နဲ့အတူပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့ကြိုတင်မဲပေးနေပြီဖြစ်တဲ့ဒီရက်ပိုင်းအတွင်းတချို့ကတော့မဲပေးခွင့်ဆုံးရှုံးတော့မဲ့အခြေအနေတွေရင်ဆိုင်ရတာဘာကြောင့်လဲဆိုတာကိုပြောပြပေးမှာပါ။အဲဒီနောက်မဲဆန္ဒရှင်တွေရဲ့တန်နဲ့အတူဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်မဲဆွဲစီယုံရခီးစဉ်လုံခြုံရေးအခြေအနေဘယ်လိုရှိသလဲဆိုတာကိုလည်းသိကြရမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြေညာပေးကြပါမယ်ရှင
်။ရှေ့လယ်ဘက်မှာပါလက်စတိုင်းနဲ့အစ္စရေးတွေကြားအကြမ်းဖက်တိုက်ခိုက်တာတွေဖြစ်နေချိန်မှာပဲတည်ငြိမ်အေးချမ်းမှုကိုပြန်တည်ဆောက်ရေးနည်းလမ်းတွေရှာဖွေဖို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီအဲ့ဒီဒေတာကိုတွားရောက်ဖို့စီစဉ်နေပါတယ်။အခုလောလောဆယ်မှာမစ္စတာကယ်ရီစိတ်ဝင်စားတာကအကြမ်းဖက်မှုတွေကိုရှော့ချနိုင်မဲ့နည်းလမ်းတွေရှာနိုင်မလားဆိုတာကြည့်ဖို့ဖြစ်ပြီးတော့တည်ငြိမ်အေးချမ်းတဲ့အခြေအနေတချို့ပြန်တည်ဆောက်ရေးကူညီဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဂျွန်ကော်ဘီကပြောပါလေ။မကြာခင်ကဖြစ်တဲ့ကြမ်းဖက်မှုတွေကြားတဲ့ဘူဒူးနေတော်ကဂျေရုဆလင်မြို့ရဲ့အဓိကဗတ်စကားဂိတ်အပြင်ဘက်မှာအသက်80အရွယ်အစ္စရေးအမျိုးသမီးတူကိုဓားနဲ့ထိုးတဲ့ပါလက်စတိုင်းလူမျိုးတူကိုအစ္စရေးရဲတပ်ဖွဲ့ကပြစ်တက်လိုက်ပါလေ။နောက်ဖြစ်ရတဲ့ခုမှာတော့ဂျေရုဆလင်ရဲ့ OCD ဝင်ပေါက်မှာရဲတပ်ဖွဲ့ဝင်တူကိုဓားနဲ့ထိုးဖို့ကြိုးစားတဲ့ပါလက်စတိုင်းတူကိုတပ်ပစ်လိုက်ပါလေ။
ဆီးရီးယားပြည်ပကမှာအမေရိကန်ရဲ့ရည်တည်ချက်ဟာအပြုသဘောမဆောင်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကဝေဖန်ပြစ်တင်လိုက်ပါတယ်။ဆီးရီးယားမှာစစ်ရေးလှုပ်ဆောင်ချက်တွေညှိနှိုင်းရေးနှစ်နိုင်ငံအဆင့်မြင့်ဆွေးနွေးပွဲမတက်ဘူးလို့အမေရိကန်ကညှင်းလိုက်ပြီးတဲ့နောက်ရုရှားသမ္မတကအဲ့ဒါလိုဝေဖန်တာပါ။ဆီးရီးယားဝင်ဟင်မှာလိုင်းနာလှုပ်ဆောင်ရမယ့်စည်းကမ်းတွေအပေါ်နှစ်နိုင်ငံအဆင့်မြင့်ဆွေးနွေးပွဲတွေတတိယအကြိမ်လုပ်ပြီးနောက်တစ်ရက်မှာပဲအဲ့ဒါလိုပြောလိုက်ကြပါ။ဆီးရီးယားမှာနှစ်နိုင်ငံစလုံးကတီးခြားလေကြောင်းတိုက်ခိုက်မှုတွေကိုလုပ်နေကြတာဖြစ်ပါတယ်။ပေါ်ထူးနေကဗီဒီယိုဆက်သွယ်ရေးကနေတဆင်လုပ်တဲ့ဆွေးနွေးပွဲအတွင်းတိုးတက်မှုရခဲ့တယ်လို့နိုင်ငံစလုံးကပြောပါရယ်။အဲ့ဒီဆွေးနွေးပွဲတွေဟာဘေးကင်းလုံခြုံရေးလုံထုံးလုံးကြီးတွေအကောင့်ထယ်ဖို့ရေးကိစ္စကိုပဲသတ်မှတ်ဆွေးနွေးတာဖြစ်တယ်လို့အမေရိကန်ကဆိုပါရယ်။ဆီးရီးယားမှာစစ်အရာနောက်ထပ်ပူးပေါင်းဆောင်ရွက်မှုလုပ်ဖို့ကမ်းလှမ်းတာကိုအမေရိကန်ကညှင်းတယ်လို့ပေါ်ထူးနေမှာရုရှားကပြောပါရယ်။ဆီးရီးယားမှာရုရှားရဲ့စစ်ရေးလှုပ်ဆောင်ချက်တွေအပေါ်အမေရိကန်ကအပြင်းထန်ဝေဖန်နေတာပါရှင်
။အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေကိုနောက်နေ့မှရှော့ချဖို့စီစဉ်ထားတာအချိန်နည်းနဲ့ထပ်တိုးမယ့်ကြောင်းသမ္မတဘရက်အိုဘားမားကဒီကနေ့ကြေညာမယ်လို့ခန့်မှန်းထားပါရယ်။စစ်ဖြစ်နေတဲ့အာဖဂန်နိုင်ငံကလက်ရှိအမေရိကန်တပ်ဖွဲ့ဝင်အရေအတွက် 9,800 ကို 2016 တနှစ်လုံးလို့သမ္မတကဆက်ထားသွားမယ်လို့အမည်မဖော်တဲ့အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။အဲဒီနောက်သူ့ရဲ့သမ္မတတန်းကုံဆုံးမဲ့2018ခုနှစ်ဇန်နဝါရီလမှာတော့တပ်ဖွဲ့ဝင်အရေအတွက်ကို 9,500 အထိရှော့ချသွားမှာပါ။အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့ဝင်အားလုံးကို2016ခုနှစ်အကူမှာရုပ်သိမ်းမယ်လို့ပြီးခဲ့တဲ့နှစ်မှာမစ္စတာအိုဘားမားကအကြေပြုထားပါတယ်။အဲဒီအချိန်ရောက်ရင်ကာဘူးမြို့တော်ကအမေရိကန်တန်ရုံးမှာတပ်ဖွဲ့ဝင်1,000လောက်ကိုပဲဆက်ထားသွားမှာပါ။အမေရိကန်ပြည်တော်စုကို2001ခုနှစ်ကအကြမ်းဖက်တိုက်ခိုက်ခံရတာကိုလက်တုံ့ပြန်တဲ့အနေနဲ့စတင်ခဲ့တဲ့အာဖဂန်စစ်ပွဲကိုအခြေအနေသစ်ပြောင်းဖို့အမေရိကန်အတွက်အချိန်ကျပြီလို့သမ္မတဥပမာကပြောထားတာပါ။သမ္မတအင်ပြူတော်ကာကွယ်ရေးဌာနကစစ်ဖက်ခေါင်းဆောင်တွေရှေ့တန်းတက်မှုတွေအပြင်အာဖဂန်တာဝန်ရှိသူတွေနဲ့ပါလာတော်ကြဆွေးနွေးပြီးတဲ့နောက်အချိန်ထပ်တိုးဖို့ဖြစ်လာတာလို့တာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့တွေဆက်ထားဖို့ဆုံးဖြတ်ချက်ဟာအဲဒီကအခြေအနေကိုရော့ပါသက်သာစေမှာမဟုတ်ဘူးလို့ရုရှားနိုင်ငံသားရေးဌာနကိုကိုးကားပြီး RIA ရုရှားသတင်းဌာနကဖော်ပြပါတယ်။
အာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ရေးအတွက်သူတို့ရဲ့ကြိုးကြောင်းခံလုံတဲ့တောင်းဆိုချက်တွေကိုလိုက်ရောမယ်ဆိုရင်အဓိပ္ပာယ်ရှိတဲ့စစ်ဆင်ညှိနှိုင်းမှုတွေလုပ်ဖို့အဆင်သင့်မယ်လို့အာဖဂန်တာလီဘန်တွေကပြောလိုက်ပါတယ်။အာဖဂန်နစ္စတန်ကိုအမေရိကန်ဦးဆောင်ပြီးသိမ်းပိုက်ထားတာကိုအဆုံးသတ်ရမယ်။အစ္စလာမ်အစိုးရတပ်ကိုပုံသဏ္ဍာန်အဖြစ်ဖွဲ့စည်းထူထောင်ရမယ်။အာဖဂန်ပြည်တွင်းရေးမှာပြည်ပဆွတ်ဖက်မှုမရှိရဘူးဆိုတဲ့တောင်းဆိုချက်တွေကိုတာလီဘန်အဖွဲ့သတင်းထုတ်ပြန်ရေးဌာနကဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်ကအမေရိကန်နဲ့မြောက်အတ္တလန္တိတ်စစ်စာချုပ်နေတူအဖွဲ့ရဲ့တပ်ဖွဲ့တွေကို2016ခုနှစ်အလွန်အထိတိုးချဲ့ပြီးတော့ဆက်ထားဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်နေတာကိုလည်းတာလီဘန်တွေကဝေဖန်ပါတယ်။အာဖဂန်အစိုးရနဲ့ညီညီဆွေးနွေးပွဲတွေပြီးခဲ့တဲ့ဇူလိုင်လကစပြီးရက်ဆိုင်နေတာကိုပြန်ဆချင်တာလားဆိုတာတော့စစ်သွေးကြွအဖွဲ့ကအတိအကျမပြောပါဘူး။ တာလီဘန်ခေါင်းဆောင်ကြီးမူလာအိုမှာလွန်ခဲ့တဲ့နှစ်ကတိုက်ဆုံသွားပြီးဆိုတာပေါ်လာပြီးတဲ့နောက်ငြင်းချင်ရေးဆွေးနွေးပွဲတွေရပ်သွားတာပါရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ကနေကြာသပတေးညဘက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်တနင်္ဂနွေလုံးပြစ်ခတ်တက်ခတ်မှုရစရေးသဘောတူစာချုပ် NCE ဟာနောင်မျိုးဆက်တစ်တွေရဲ့အနာဂတ်အတွက်သမိုင်းလက်ဆောင်ဖြစ်တယ်လို့သမ္မတဦးသိန်းစင်ကပြောပါတယ်။ဒိုင်းရန်သားလက်နက်ကိုင်အဖွဲ့အားလုံးမပါနိုင်သေးပေမဲ့ကနဦးရှိပြည်အနေနဲ့ပါဝင်ပြီးရှေ့ဆက်သွားဖို့အစီအစဉ်ဖြစ်နေတဲ့အဖွဲ့တွေနဲ့အရင်ဦးဆုံးလက်မှတ်ထိုးဖို့ဆုံးဖြတ်ခဲ့တာဖြစ်ပေမဲ့ကြံနေသေးတဲ့အဖွဲ့တွေပါဝင်နိုင်ရေးဆက်ကြိုးပမ်းသွားမယ်လို့လည်းပြောပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့ NCE လက်မှတ်ရေးထိုးပွဲအခမ်းအနားမှာသမ္မတဦးသိန်းစင်ကအဲဒီလိုပြောသွားတာပါ။အခုစာချုပ်ကိုလက်မှတ်ရေးထိုးကြတဲ့ဒိုင်းရန်သားလက်နက်ကိုင်အဖွဲ့ရှေ့ဘက်ကတော့ကရင်မျိုးသားအစည်းအရုံး KNU ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSA KNU KNL ညီညာရေးကောင်စီပအိုးအမျိုးသားလူမျိုးရေးအဖွဲ့ PNL ချင်းမျိုးသားတပ်ဦး CNF ရခိုင်လူမျိုးရေးပါတီ ALP မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DGB တို့ဖြစ်ပါတယ်။အင်အားအကောင်းဆုံးလူမျိုးစုလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSA နဲ့နိုင်ငံအရှိမြောက်ပိုင်းကဒေသအများပြားကိုထိန်းချုပ်ထားတဲ့ကချင်လူမျိုးရေးအဖွဲ့ KIO တို့ကတော့လက်မှတ်မထိုးတဲ့အဖွဲ့တွေထဲမှာပါဝင်ပါတယ်။
မြန်မာဆိုရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်း၈ခုအကြားတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NC လက်မှတ်ရေးထိုးနိုင်ခဲ့တဲ့အပေါ်မှာကြိုဆိုတဲ့အချိန်ထဲမှာပဲပါဝင်မှုပုံမှုအားကောင်းတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေရဲ့အကောင့်ထဲပေါ်တဲ့အထိဆက်လက်ကြိုးပမ်းသွားဖို့အမေရိကန်နိုင်ငံရဲ့ဌာနကတိုက်တွန်းလိုက်ပါတယ်။ဒီကနေ့ NC လက်မှတ်ရေးထိုးပွဲမှာပါဝင်ခဲ့ကြသူအားလုံးအနေနဲ့စာချုပ်ပါစာသားအနှစ်သာရတို့နဲ့အညီလိုက်ပါဆောင်ရွက်ဖို့တိုက်တွန်းသလိုပါဝင်လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့တွေနဲ့အပြုသဘောဆောင်တွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးအခုထက်ပိုပြီးတော့အားကောင်းတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေရဲ့ဖော်ဆောင်သွားဖို့တိုက်တွန်းကြောင်းနိုင်ငံရဲ့ဌာနပြောခွင့်ရကျွန်းကာဘီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာလည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာထိုးစစ်ဆင်မှုတွေဆက်ပြီးတော့ရှိနေတာနဲ့အဲ့ဒီဒေသတွေမှာအိုးအိမ်ဆုံးခွာထွက်ပြေးနေရသူတသိန်းကျော်အတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးနိုင်ဖို့အရေးအခက်အခဲတွေရှိနေတဲ့အပေါ်မှာဆွေးနွေးတဲ့အကြောင်းလည်းဖော်ပြထားပါတယ်။အမေရိကန်ဆိုရအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းစဉ်တွေကိုအနီးကပ်စောင့်ကြည့်နေပြီးဆက်လက်အားပေးသွားမယ်အကြောင်းလဲမစ္စတာကာဘီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အလားတူပဲဒီကုလသမဂ္ဂကမ္ဘာ့ဘဏ်နဲ့အနောက်နိုင်ငံတွေအများစုပါဝင်တဲ့ငြိမ်းချမ်းရေးအထောက်အကူပြုအဖွဲ့ PSG ကလည်း NCA လက်မှတ်ရေးထိုးမှုကိုကြိုဆိုလိုက်ပြီးတော့ဒီကနေ့လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့အစည်းတွေပါဝင်လာဖို့ဦးတည်တဲ့လမ်းကြောင်းတွေကိုဖော်ဆောင်သွားဖို့နဲ့ယုံကြည်မှုတည်ဆောက်ရေးဆက်လက်ကြိုးပမ်းဖို့တိုက်တွန်းလိုက်ပါတယ်။ဒီလိုပဲဒီ EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံတို့ကလည်း NCA လက်မှတ်ရေးထိုးနိုင်ခဲ့တဲ့အပေါ်မှာကြိုဆိုကြောင်းထုတ်ပေါ်ပြောဆိုခဲ့ကြပါတယ်ရှင်။
တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကဒူဘိုင်နယ်ပြည်ဖြစ်ကျင်းပထားတဲ့လူလုကျွန်းကျူတွေပတ်ဝန်းကျင်ကိုစစ်သည်မော်တွေလွှတ်ဖို့အမေရိကန်တို့စဉ်းစားနေတဲ့ပေါ်ရန်လိုတဲ့လူရဲ့အဖြစ်မယူဆသင့်ဘူးလို့အမေရိကန်ရဲ့တိုက်တန်းတာဝန်ရှိသူတို့ကပြောပါတယ်။ရေကြောင်းသွားလောင်မှုလူလက်ခွင့်ဆိုင်ရာအဲ့ဒီလိုလုပ်ငန်းမျိုးဟာနိုင်ငံတကာဥပဒေနဲ့အညီဖြစ်မယ်လို့အမေရိကန်ရဲ့စစ်စင်ရေးများဆိုင်ရာအကြီးအကဲရေတပ်ဗိုလ်ချုပ်ကြီးဂျွန်ရစ်ချစ်ဆန်ကဒီကနေ့ပြောတာပါ။သူတို့ပိုင်နယ်ကိုကျူးကျောင်းခွင်လုံစွာချက်ထွင်တာလို့တရုတ်တို့ကပြောထားတဲ့လူလုကျွန်းကျူတွေရှိရာ22ကီလိုမီတာအကျယ်ရေပြင်ထဲကိုလာမယ့်သတင်းပတ်တွေအတွင်းအမေရိကန်ကစစ်သင်္ဘောတွေလွှတ်နိုင်မှုရှိတယ်လို့မကြသေးခင်ကပဲသတင်းတွေထွက်ထားတာပ
ါ။တောင်တရုတ်ပင်လယ်ထဲကရေပိုင်နဲ့အငင်းပွားနေတဲ့နေရာနီးမှာတရုတ်သင်္ဘောတစ်စီးကြောင့်သူ့ရဲ့ငါးဖမ်းလေတွေထဲကတစ်စီးနှိမ့်မြုပ်သွားခဲ့တယ်လို့ VN နိုင်ငံကပြောပါရယ်။ဒါဟာတရုတ်နဲ့ VN အင်းနီချင်းနှစ်နိုင်ငံအကြားရေပိုင်နဲ့ဆန်ရအငင်းပွားမှုတွေနဲ့ပတ်သက်တဲ့တင်းမာမှုတွေပို့ပြီးတော့ဆိုးလာတဲ့နောက်ဆုံးဖြစ်ရပါ။နှစ်နိုင်ငံစလုံးကသူတို့ပိုင်တယ်လို့ပြောထားတဲ့ပါရာဆယ်ကျွန်းစုတွေအနီးမှာစက်တင်ဘာလ29ရက်နေ့က VN ငါးဖမ်းလေရဲ့ဘေးတစ်ဖက်ကိုတရုတ်သင်္ဘောကဝန်တိုက်ခဲ့တာလို့ကွမ်ငိုင်းခရန်တာဝန်ရှိသူတွေကဒီကနေ့ပြောဆိုလိုက်ကြပါ။အဲဒီနောက်တရုတ်သင်္ဘောကလက်နက်ကင်ဆောင်ထားသူတချို့ VN လေဘော်ကိုတက်လာပြီးလမ်းညွန်မြေပုံဆက်တွေငါးဖမ်းကိရိယာတွေနဲ့တခြားပစ္စည်းတွေကိုခိုးယူထွက်ပြေးသွားခဲ့ကြတယ်လို့ VN လေဘော်မှာရှိနေခဲ့တဲ့ငါးဖမ်းသမား၁၀ယောက်ထဲကတစ်ယောက်ကပြောပါရယ်နိုင်ပိုင်အကြမှာငါးဖန်လေးနှိမ့်မြုပ်ခဲ့တာကြောင့်ငါးဖန်သမားတွေအနေနဲ့အသက်ကယ်ဝတ်စုံတွေကိုဝတ်ပြီးတော့သူတို့ကိုလာခဲ့မဲ့သူတွေကိုစောင့်ကြရတယ်လို့ဆိုပါရယ်ဒီဖြစ်ရတဲ့ပတ်သက်လို့တရုတ်အစိုးရကိုတရားဝင်ကန့်ကွက်စာတင်မှုဗီယက်နမ်အာဏာပိုင်တွေကစစ်ဆင်နေတဲ့အကြောင်းဗီယက်နမ်အစိုးရတာဝန်ရှိသူတွေကိုကူကာပြီးတော့ AP သတင်းတပုတ်မှာဖော်ပြထားပါရယ်တရုတ်ဘက်ကနေအခုလိုငါးဖန်လေးတွေကိုတိုက်တာဟာဒီနှစ်အတွင်းမှာအကြိမ်20မြောက်ဖြစ်တယ်လို့ဗီယက်နမ်အရာရှိတွေကပြောပါရယ်ရှင်
ရွှေပြောင်းဒုက္ခသည်ဆန်ရာဂျက်လက်ကိုကန့်ကွက်ပြင်ရှင်းဖို့ဥရောပနိုင်ငံတွေဟာတူရကီနဲ့ပူးပေါင်းဆောင်ရွက်ရမယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ကပြောလိုက်ပါရယ်ဒုတိယကမ္ဘာစစ်ကာလကလေးကဆိုရင်ရွှေပြောင်းဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်တဲ့အခြေအနေကိုအနောက်ဥရောပနိုင်ငံတွေရင်ဆိုင်နေရတာပါအနောက်ကိုဝင်လာတဲ့ရွှေပြောင်းဒုက္ခသည်အများစုအတွက်တူရကီဟာအထူးကြားစခန်းတစ်ခုဖြစ်နေတယ်လို့မစ္စမာဂယ်ကဂျာမန်အောက်လွှတ်တော်မှာကြာသပတေးနေ့ကပြောပါတယ်ရွှေပြောင်းဒုက္ခသည်တွေရဲ့မူရင်းနေရာတွေမှာအခြေအနေတွေတိုးတက်ကောင်းမွန်လာစေဖို့ဥရောပနိုင်ငံတွေနဲ့တူရကီတို့ပူးတွဲလှုပ်ဆောင်ရမယ်လို့မစ္စမာဂယ်ကပြောပါတယ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာဒီကနေ့ကျင်းပမဲ့ရွှေပြောင်းဒုက္ခသည်အချက်တဲဆိုင်ရာ ဥရောပသမဂ္ဂခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုဂျာမန်ဝန်ကြီးချုပ်တက်ရောက်မှာဖြစ်ပါတယ်။နီပေါ်နိုင်ငံဘောလုံးအသင်းခေါင်းဆောင်နဲ့ကစားသမား၄ဦးတို့ဟာငွေယူပြီးလုပ်ပွဲတွေကစားခဲ့တယ်ဆိုတဲ့စွဲချက်နဲ့အဖန်ခံထားရပါတယ်။အသင်းခေါင်းဆောင်ဆာဂါတပါကစားသမားတွေဖြစ်ကြတဲ့ Sandeep Rai, Ritesh Thapa, Vikas Singh နဲ့ Anjan KC တို့ဟာမလေးရှားနဲ့စင်ကာပူနိုင်ငံတွေကလောင်ကစားဒိုင်တွေစီကနေငွေယူပြီးဘောလုံးပွဲတွေကိုရှုံးအောင်ကစားကြတယ်လို့ဆွဆွဲထားကြောင်းနီပေါ်ရက်တပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ကစားသမားတွေရဲ့ငွေရေးကြေးဆိုင်ရာဝင်ထွက်မှတ်တမ်းတွေကိုဆန်းစစ်ပြီးတော့ရခဲ့တဲ့သတင်းအချက်အလက်ပေါ်အခြေခံပြီးအဲ့ဒီလိုဆွဆွဲထားလို့ပြောပါတယ်။ငွေယူခဲ့တဲ့ဖြစ်ရပ်တွေက2008ခုနှစ်ကတည်းကစခဲ့တာပါ။ငွေယူပြီးလုပ်ပွဲကစားတဲ့အခုဆွဆွဲချက်ဟာနီပေါ်နိုင်ငံဘောလုံးအသင်းကိုမှွေနှောက်နေတဲ့အရှုပ်တော်ပုံတွေနဲ့နောက်ဆုံးပေါ်လာတဲ့ဖြစ်ရပ်ပါ။နီပေါ်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂနက်စ်တပါရဲ့တတန်းတွင်ဗန်နံငွေကြေးဆိုင်ရာမတမာမှုတွေဖြစ်နိုင်ခဲ့ကြပြီးပေါ့။ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့ကိုချင်းတိတ်ခါဆိုင်ရာကော်မတီကပြီးခဲ့တဲ့နှစ်မှာစုံစမ်းစစ်ဆေးခဲ့ပါသေးတယ်။မစ္စတာဂနက်စ်တပါဟာအာရှဘောလုံးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ပြူထွေးတို့ကြီးညာပေးခဲ့ကြတာပါ။အခုထုတ်လွှင့်ပေးမယ့်သတင်းဆောင်မတွေထဲမှာတော့အရင်ဆုံးဒီကနေ့လက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးအပြစ်ရစဲရေးစာချုပ်အခြေအနေကိုကြည့်ကြရအောင်ပါ။တနင်္ဂနွေလုံးပြက်ခတ်တက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုဒီကနေ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့လက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်စာချုပ်ပါသဘောတူညီချက်အတိုင်း24နာရီအတွင်းတပြည်လုံးအပြစ်ခတ်တိုက်ခိုက်မှုရက်စဲရေးအတွက်အစိုးရကိုတိုင်းရင်းသားခေါင်းဆောင်တဦးကတောင်းဆိုလိုက်ပါတယ်။ပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့ဒီအတွက်တက်မတော်အပါအဝင်နှစ်ဖက်တပ်တွေကဆောင်ရွက်နေကြသလိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေနဲ့လည်းအရင်လက်မှတ်ရေးထိုးထားတဲ့ပြည်ထောင်စုအဆင့်ပြည်내အဆင့်သဘောတူညီချက်တွေအတိုင်းဆောင်ရွက်သွားကြဖို့ရှိတဲ့အကြောင်းပြောပါရယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကနေပြည်တော်ကနေသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့နှစ်ပေါင်း60ကျော်ကြာကမ္ဘာအရှိအကြဆုံးပြည်ရင်းစစ်ပွဲရစဲရေးအတွက်ပထမဆုံးခြေလှမ်းအဖြစ်စတင်လိုက်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်ကိုနိုင်ငံတော်သမ္မတအပါအဝင်နိုင်ငံခေါင်းဆောင်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေဟာပြည်ရင်းပြည်ပကတပ်သေးတွေနဲ့အတူအတည်ပြုလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်ဒီလက်မှတ်ရေးထိုးပွဲအခမ်းအနားဟာမနေ့9နာရီလောက်မှာစတင်ပြီးနေ့ခင်း17နာရီလောက်မှာပြီးဆုံးခဲ့ပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်စာချုပ်ပါသဘောတူညီချက်အတိုင်း24နာရီအတွင်းတိုက်ပွဲတွေရပ်ဆိုင်းဖို့အတွက်ချင်းမျိုးသားတပ်ဦးရဲ့အဓိပတိကောင်စီဝင်ဒေါက်တာစလိုင်းလျံမုံစခေါင်းကတောင်းဆိုလိုက်ပါတယ
်။ဒီစာချုပ်ကိုလက်မှတ်ထိုးပြီးပြီ။အဲ့ဒီစာချုပ်ထဲမှာသမ္မတကြီးကိုယ်တိုင်လည်းလက်မှတ်ထိုးတယ်။တမတော်ကောက်ကွေးဦးစီးချုပ်နဲ့ဒုကောက်ကွေးဦးစီးချုပ်လည်းလက်မှတ်ထိုးတယ်။အခုကျွန်တော်တို့စာချုပ်ထဲမှာ24နာရီအတွင်းဒီစာချုပ်ကိုတစ်ဖက်တပ်တွေကနေပြီးတော့အုတ်ချီထိအကြောင်းကြားရမယ်ဆိုတာပါပါတယ်ဆိုတော့ဒီစာချုပ်ကိုလက်မှတ်ထိုးပြီးသားဖြစ်တဲ့အတွက်ဒီစာချုပ်ကိုနှစ်ဖက်တပ်ကလိုက်နာဖို့လူအတာဖြစ်ပါတယ်အဲ့လိုလိုက်နာဖို့ဆိုတဲ့နေရာမှာဒီစာချုပ်ကဒီနဲ့ဖတ်ကြားထားတဲ့အတိုင်ဒီမှာလာပြီးတော့လက်မှတ်ထိုးတဲ့လူတွေဖွဲ့တင်တဲ့တာတက်ဆိုင်တာမဟုတ်ဘူးတနိုင်ငံလုံးနဲ့တက်ဆိုင်တဲ့စာချုပ်ဖြစ်တယ်ထို့တွဲကြောင့်အစိုးရကိုကျွန်တော်တောင်းဆိုချင်တာကအခုကနေရှိပြီးတော့ပြည်ထောင်စုမြန်မာနိုင်ငံတစ်ဖွန်းလုံးမှာတိုက်ပွဲတွေအားလုံးရပ်စေဖို့လက်မှတ်မထူးသေးတဲ့အဖွဲ့ရှိနေလဲတိုက်ပွဲထူးဆီးစင်တာအားလုံးရပ်စေဖို့ကျွန်တော်တို့တောင်းဆိုချင်ပါတယ်အဲ့ဒါမှကျွန်တော်တို့စစ်ဆေးဆောင်ရွက်မဲ့လုပ်ငန်းတွေကိုဆောင်ရွက်လို့ရမှာဖြစ်ပါတယ
်စာချုပ်ပါသဘောတူညီချက်အတိုင်းပြစ်ခတ်တိုက်ခိုက်မှုတွေရပ်စေရေးကိုအစိုးရဘက်ကတော့တိုင်းရင်းသားတွေဘက်ကပါဆောင်ရွက်နေပြီလို့လည်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
တိုင်းရင်းသားနဲ့တက္ကသိုလ်နဲ့တက်ဖို့သားတွေကပို့ပြုတ်နေကြတယ်။ကျွန်တော်တို့ကိုယ်တိုင်လည်းမရကြည့်ကြတာဖြစ်ပါတယ်။ဒီမိတ်ကိုပဲဆောင်နေတာပါ။ဒီမိတ်ကဒီမှာဒီမှာကျွန်တော်တို့လွတ်တယ်ဆိုတာအဲ့ဒီပြချက်ပါတယ်။အဲ့ဒါကြောင့်အလုံးသိပြီဆိုရင်ဒီညနေတော့ဆိုရင်လက်မဲ့တက်ပြီးလားပြုတ်ပြီးတော့ဘောတော့ပုတ်ကြဝတ်ကြည့်ချက်စားကြမပေးလို့တော့ကြာတယ်ဒီမျိုးမျိုးတွေကိုကျွန်တော်တို့ရင်းစေချင်တာပေါ့နော်ဒီအမိတ်ကိုပဲတက်ကအမိတ်ကိုပဲစောက်နေတာ
လက်မှတ်ရေးထိုးရမှာမပါဝင်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးအပြစ်ခတ်ရစဲရေးကိုနှစ်ဖက်လိုက်နာဖို့လိုအပ်ကြောင်းဦးအောင်မင်းကဆက်ပြောပါတဲ့
နောက်ကျန်တဲ့လက်မှတ်ထိုးတဲ့အဖွဲ့ကတော့ဒါကျွန်တော်တို့ဒီလိုတိုင်းကျက်သွားစားလို့ဘယ်လိုလဲဆိုတော့အလုပ်ပေါင်း30,000ကျော်အဲ90,000ကျော်လည်းမဟုတ်ပါဘူးတော့အဲ့ဒါပြည်နယ်ဆိုရှိတဲ့နောက်တော့ပြည်အောင်လုပ်စီရှိတဲ့အဲ့စာချုပ်တွေတလုံးပါပါဟိုစာချုပ်တစ်ခုကိုအောင်တဲ့ဘိုးကတော့တစ်ဖက်တည်းလာလို့ဒါတစ်ဖက်လည်းလည်းလာမယ်တစ်ဖက်လည်းလည်း
လက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေပါဝင်လက်မှတ်ရေးထိုးရေးအတွက်ကိုအစိုးရဘက်ကကောလက်မှတ်ရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကပါဆက်လက်ကြိုးပမ်းသွားမယ်လို့လည်းဂရိပြုပြောဆိုကြပါတယ်မြမငင်းချိုင်းစင်တာကအကြီးတန်းကြံပေးဦးလာမောင်ရွှေက အရင်ရက်ဆွေးနွေးပွဲတွေမှာကလေးကတမရော့ဘက်က24နာရီအတွင်းပြစ်ကတ်တိုက်ခိုက်မှုတွေရက်စေးရေးကိုစုံရဖို့ပြောဆိုထားကြောင်းလည်းပြောပါတယ
်။ဟိုတနေ့ကကျွန်တော်တို့ဒီတိုင်းရင်းသားတွေနဲ့အကြုံညှိနှိုင်းပွဲမှာတမရော့ကတာဝန်ရှိတယ်ပေါ့လေဒီရက်ပွဲသူကြီးရဲအောင်ပါတော့အခုလက်မှတ်ထိုးပြီးပြီးချင်းမှာတမရော့အနေနဲ့ကတော့သူတို့ရဲ့ဆက်သွယ်လမ်းကြောင်းတွေကနေပြီးတော့ချက်ချင်းပေါ့လေဒါဟိုဆက်သွယ်ပြီးတော့ပေါ့ဒီအမေကိုသူတို့ထပ်ပြီးတော့ deliver လုပ်မယ်လို့ပြောသားတာတွေ့ပါလားခင်ဗျအဲ့ဒီတိုင်းပဲဆောင်းရမယ်လို့ပဲကျွန်တော်တို့အနေနဲ့သိထားတယ
်။မနေ့ဖန်မှာတော့ပြည်တော်စုစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စလဲတွေဟာဒီကနေ့သဘောတူထားတဲ့စာချုပ်ပါအချက်လက်တွေကိုအကောင့်ထည့်ဖို့ရေးအတွက်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲစောင့်ကြည့်ကော်မတီကိုပြည်တော်စုအဆင့်ပြည်နယ်အဆင့်ဒေသန္တရအဆင့်ဆိုပြီးအဆင့်၃ဆင့်နဲ့ဖွဲ့စည်းဖို့အတွက်ဆွေးနွေးကြမှာဖြစ်ပါတယ်။တချိန်တည်းမှာပဲအပြည့်ရစာချုပ်လက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့အတွက်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာပူးတွဲကော်မတီတရဖွဲ့စည်းဖို့ရှိနေပါတယ်။ဒီကော်မတီကရပ်ပေါင်း60အတွင်းနိုင်ငံရေးဆွေးနွေးရေးမူပေါင်းတွေရေးဆွဲပြီးရပ်ပေါင်း90အတွင်းမှာနိုင်ငံရေးဆွေးနွေးပွဲစတင်နိုင်ဖို့ဆောင်ရွက်ရမှာဖြစ်ပါတယ်။ဒီကနေ့လက်မှတ်ရေးထိုးတဲ့အခမ်းအနားကိုသမိုင်းဝင်နေ့ရက်တည်းအဖြစ်ပြောဆိုသတ်မှတ်ခဲ့ကြတယ်လို့လက်မှတ်ရေးထိုးရာမှာနိုင်ငံတော်သမ္မတဒုသမ္မတနှစ်ဦးတမရော့ကာကွယ်ရေးဦးစီးချုပ်ဒုကာကွယ်ရေးဦးစီးချုပ်လွတ်တော်ဥက္ကဋ္ဌ2ဦးတို့ပါဝင်လက်မှတ်ရေးထိုးခဲ့တယ်လို့တရင်သာခေါင်းဆောင်တွေဘက်ကလည်းတပွဲကို3ဦးကြာစီလက်မှတ်ရေးထိုးပြီးနိုင်ငံရေးပါတီတွေကခေါင်းဆောင်20ဦးနိုင်ငံတကာတန်တမန်6ဦးကတက်တည်အဖြစ်ပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။ဒီအခမ်းအနားကိုအမေရိကန်တန်မတ်ကြီးပါဝင်အခြားနိုင်ငံကတန်တမန်တွေပြည်ရင်းကလူငယ်နဲ့လူမှုရေးအသင်းဖွဲ့တွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်။
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုဒီကနေ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့လက်မှတ်ရေးထိုးခဲ့ကြတဲ့အခြေအနေကိုကိုမိုးစော်နေပြည်တော်ကနေပြီးတော့တင်ပြပေးသွားတာပါရှင်။အခုလိုတနိုင်ငံလုံးဆိုင်ရာပြစ်ခတ်ရက်စဲရေးစာချုပ်ချုပ်ဆိုနိုင်တဲ့ပုံမှာတိုင်းရင်းသားခေါင်းဆောင်တွေကြားဝန်တာအားရကျေနပ်သူတွေရှိသလိုပဲစိုးရိမ်မကင်းဖြစ်သူတွေလည်းရှိနေတာတွေ့ရပါတယ်။ကရင်နီမျိုးသားတုတ်တက်ရေးပါတီထွေထွေတွင်ရင်မှုရွှေမျိုးတန်းကတော့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးအတွက်မျှော်လင့်ချက်ကြီးကြီးရှိခဲ့ပေမဲ့အခုစာချုပ်ချုပ်တဲ့အခါမှာထင်သလောက်ဖြစ်မလာခဲ့ဘူးဆိုပြီးတော့အားမလို့အားမရမှုတွေရှိတာတွေ့ရပါတယ
်။ဆက်ရှိတစ်ရှိထိုးရပုံမှာကျွန်တော်တို့ဘယ်လိုခေါ်မလဲ။ဟောအများကြီးပြောကြတော့မရှိတော့ဘူးလေ။ဒီလိုတနိုင်ငံလုံးပြစ်ခတ်ရက်စဲရေးကိစ္စကြီးဟိုဖြစ်တော့မယ်။လက်မထိုးတော့မချင်းဘူး။ရောက်ခံနေနေလေ။တိုင်းပြည်ကတမန်တန်နဲ့စိတ်တုံးတော့နေလေဖြစ်ရမယ်။ကျွန်တော်တို့ဒီလိုမဆော်လည်းဒီလိုလည်းမြင်ချင်တယ်။သို့တော်လည်းပဲကျွန်တော်တို့ဒီကနေ့ကြားရလို့ဖြစ်မလာမယ်နဲ့အခုလေးပြောပြတော့ဆိုးလို့လို့ဖြစ်လာတော့ပူပွဲကိုတော်တက်တယ်ဆိုလို့ရှိရင်ဒီတခြားတော့ဒီတိုင်းမှာဖြစ်ပွဲဖြစ်ပေါ်နေတဲ့ပိုက်ပွဲရဲ့အတွက်ရောတော်နာမယ့်ပြည်ဒီတက်ပွဲကဒုက္ခရောက်ရတဲ့ပြည်သူလူထုကိုလည်းကျွန်တော်အားနာဒီစာချုပ်ကောင်းတဲ့ပုံမင်းလို့ပြောကြတဲ့လူတွေကဘလို့ဒီစာချုပ်ကောင်းမှတကယ်လည်းဘလို့ပြောထားလဲဆိုရင်ကျွန်တော်ကပူတော့ရေးကြည့်ခုဝင်လို့ပြောမယ်ဆိုလို့ရှိရင်တော့ဟိုတစ်ဖက်ကဒီအစိုးရရဲ့တာဝန်တော်ရဲ့တဘောသားကြီးဖို့လိုတာပေါ့နော်
ကရင်ပြည်သူ့ပါတီနိုင်ငံကဖြစ်သူသမိုင်းပညာရှင်ဦးစောထွန်းအောင်ချင်းကတော့အခုလို NCA လက်မှတ်ထိုးနိုင်တဲ့အခြေအနေပေါ်ဝမ်းသာကျေနပ်ရကြောင်း VOE ကိုပြောပါရတယ်။ဦးစောထွန်းအောင်ချင်းဟာဆိုရင်အရင်စစ်အစိုးရလက်ထက်ကကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့အစိုးရကြားငြင်းချရရအောင်ညှိနှိုင်းပေးခဲ့သူတဦးလည်းဖြစ်ပါတယ
်။ဝမ်းသာပါတယ်။ကျွန်တော်တို့ကရင်နေဒုက္ခဆင်းရဲဒုက္ခခံရတာနှစ်60ကျော်ပါပြီ။အခုလက်မှတ်ထိုးလိုက်တာကျွန်တော်သိဝမ်းသာပါတယ်။အာနောက်တော့လက်မှတ်ထိုးဖို့ကျေလာလို့ရှိရင်လည်းပို့ပြီးတော့ဝန်စာမှာပါကျွန်တော်ကရင်မျိုးသားတွေအများကြီးအကျိုးရှိပါတယ်တိုက်ခိုက်မှုကြောင့်ကျွန်တော်ခံစားရတဲ့ဆေးရဒုက္ခဟာအတိုင်းတာတိတ်ကြီးမှားပါတယ်ကျွန်တော်တငယ်ချင်းတွေကျွန်တော်တို့တူတူမှရအများကြီးဆေးရဒုက္ခခံရတယ်အသက်ပေးခဲ့ကြရတယ်ကျွန်တော်သိဝန်စာပါတယ်
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အတွင်းရေးမှူးဆိုင်းညွန့်လွင်ကတော့လက်ရှိ NCA စာချုပ်ဟာပြည့်ပြည့်စုံခြင်းမရှိသေးဘူးလို့မြင်ပါတယ်လက်ရှိအဖြစ်ဆိုရင်လည်းရှမ်းပြည်နယ်အတွင်းအပြစ်ခတ်တွေရှိနေတုန်းပဲဆိုတာကိုထောက်ပြသွားပါရစ
ေ။ကျွန်တော်တို့ကအလုံးပါဝင်ပြီးကျွန်တော်ဗျာ။အခုမပါတဲ့အတွက်ကျွန်တော်လက်မှတ်သွားပြီးတော့အတိအကျတည်နေမှမထူတော့ဘူး။အဓိကတော့အဲ့ဒီကျနေအခုလက်လက်တလုံးပါပေါ့နော်။ SSPB 1 higher ကိုအမြောက်တည်းနဲ့ပြည်နေလေဒီကပါ။ SSPB ကကျွန်တော်တို့နဲ့ဒါရင်းနှီးတဲ့အဖွဲ့အစည်းဖြစ်တယ်။သူများနောက်ထောက်ထားမှာဗျာအဲဒီဘုရားမယ်ဆိုတော့မကြည့်သေးပါဘူးသူဆက်ပြီးတော့အောင်ကြီးကြီးဆုံးနဲ့ဆက်ပြီးမရောက်သေးဘူးဆိုတော့ဘုဆက်လို့ဒီအသက်ဝင်အောင်အများကြီးဆက်လုပ်ကြပါ
ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာမနန်တူးကြကတော့လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုစီရေးအရဖိအားပေးတာမျိုးမဟုတ်ဘဲ NCA မှာပါဝင်နိုင်ဖို့စီယုံဆောင်ရွက်သွားမယ်ဆိုရင်တော့တနိုင်ငံလုံးအတိုင်းအတာဆောင်တဲ့အပြစ်ခတ်ရက်စရေးသဘောတူညီချက်ဟာပို့ပြီးတော့အသက်ဝင်လာမယ်လို့ VOA ကိုပြောပါတယ်
အခုဒီအခုအခုလက်မှတ်ရထူတဲ့စာလည်းခိုင်ပါပါတယ်။အရင်ကနေရှင်းဆက်ပြီးတော့မှနိုင်ငံစနစ်ပွဲကိုဒါဒီဇိုင်းမှမှဥတည်သွားရမှာပဲ။ဒီလိုရှိရင်ဒီလက်မှတ်မရထူသေးတဲ့အဖွဲ့အစည်းဒီပေါ်မှာလည်း CIA ကဖိအားပေးတာမျိုးမရှိပဲနဲ့ဒါဒီလက်မှတ်ရထူလာတဲ့အောင်နိုင်ငံစနစ်ပွဲပဲရောက်ရှိလာအောင်ဒါဒီအစိုးရအနေနဲ့သူတို့ဆွဲခေါ်သွားဖို့လိုအပ်တာပေါ့။အဲ့ဒါလို့ဆိုရှင်တော့ဒီအခုလက်မှတ်ရေးထိုးလိုက်တဲ့ဒီသဘောတူညီချက်စာချုပ်ခါတန်ဖိုးရှိတဲ့စာချုပ်တစ်ခုဖြစ်လာမှာပါအဲ့တော့ဒါကဒီရှင်းဆက်လုပ်သားမဲ့ဒီလုပ်ငန်းစဉ်ဒီပေါ်မှာခြေလမ်းဒီပေါ်မှာဒါမူတည်တယ်လို့မြင်တယ်လေ
တနိုင်ငံလုံးအပြစ်ခတ်ရက်စရည်နဲ့ပတ်သက်လို့တိုင်းရင်းသားခေါင်းဆောင်တချို့ရဲ့အမြင်နဲ့စိုးရိမ်မှုတွေကိုကြားခဲ့ကြရတာပါအခုတော့ပြပရမြန်မာနိုင်ငံသားတချို့သူတို့မဲ့ပေးခွင့်မရတော့ဘူးလို့ပြောနေကြတဲ့အကြောင်းပဲကိုအလှည့်ပေးပါမယ်ကြိုတင်မဲ့ပေးဖို့နှစ်ရက်အလိုကြမှမဲ့ပေးခွင့်မရဘူးလို့မြန်မာတန်ရုံးကအကြောင်းကြားလာတဲ့အတွက်အမေရိကန်ရောက်မြန်မာနိုင်ငံသားအချို့မဲ့ပေးခွင့်ဆုံးရှုံးမဲ့အခြေအနေကြုံနေရပါတယ်လာမယ့်ရွေးကောက်ပွဲအတွက်အာရှနိုင်ငံတချို့မှရောက်နေကြတဲ့မြန်မာနိုင်ငံသားတွေဒီကနေ့ကြိုတင်မဲတွေစပေးနေကြပြီဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှာတော့ဒီလ18 18ရက်တွေမှာကြိုတင်မဲပေးဖို့ရှိပါတယ်ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေအနေနဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်ကြိုတင်မဲပေးဖို့ရက်ကိုဒီလ18ရက်နဲ့18ရက်စနေတနင်္ဂနွေနေ့ရက်သတ်မှတ်ပေးထားတာပါကြိုတင်မဲပေးဖို့နှစ်ရက်အလိုကြမှာကိုပေးရမယ်ကြိုတင်မဲဆန္ဒလက်မှတ်ပါမလာတာကြောင့်တန်ယုံမှာမဲလာပေးလို့ရမှာမဟုတ်တဲ့အကြောင်းကြားစာရထားသူတို့လည်းရှိပါတယ်။လွန်ခဲ့တဲ့3လလောက်ကတည်းကစလို့ကြိုတင်မဲပေးခွင့်ရဖို့အတွက်ပုံစံ15လျှောက်လွာဖြည့်ပြီးကိုဘက်ကလိုအပ်တာတွေလုပ်ခဲ့ပေမဲ့လို့အခုလိုမဲပေးခွင့်ရတော့မှာမဟုတ်ဘူးလို့အကြောင်းကြားလာတဲ့အပေါ်မှာစိတ်ပြက်ရတဲ့အကြောင်းမက်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့မှာရောက်နေတဲ့မယ်ယီမြင့်ကပြောပါတယ်
။ "तू ကအပြန်လာလဲဆိုတော့ဟိုဖောင်ဆန်ကားကိုလည်းဟိုပါပေါ့နော်ဒီတန်ရုံးကနေပြီးတော့တဲ့သူတို့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြပေးပြီးပြီတဲ့အဲ့ဒါတစ်ချက်ပေါ့နှစ်ချက်ကအဲ့လူကြီးမင်းရဲ့နာမည်ကဒီကျိုတင်မဲဆင်းမှာပါတယ်တဲ့ဒါပေမဲ့တဲ့ကျိုတင်မဲဆင်းနာမမဲလက်မှတ်မပါခြင်းကြောင့်လူကြီးမင်းအနေဖြင့်လာရောက်မဲပေးနိုင်မှာမဟုတ်ဘူးဆိုပြီးတော့ဝန်းနေဆိုတာအသိပေးရပါတယ်ပေါ့နော်အဲ့ဒါနံပါတ်3ကအဲ့ကိစ္စနဲ့ပတ်သက်ပြီးတော့တဲ့ဟိုတဆိုင်ရရေကောက်ပွဲကော်မရှင်ကိုဓာတ်ရိုက်ဆက်သွယ်မေးမြန်းနိုင်မှာကြောင့်အတိပေးဖို့ပြအပ်ပါတယ်ပေါ့နော်အဲ့လိုပဲရေးပြီးတော့လေးစားစားချင်းမြန်မာတန်ယုံဝါရှင်တန်မြို့ဆိုပြီးတော့ပို့လာပါတယ်မှာအဲညီမကတော်တော်ဒေါကန်သွားတယ်ဘာလို့လဲဆိုတော့လေဂျွန်လာမှာတော့သူကဖုန်း3ထုတ်ပေးတယ်ထုတ်ပြီးတော့ညီမကလည်း all ever ဟိုဗုတ်လုံးမယ်ပေါ့ဆိုပြီးတော့တင်လိုက်တယ်နောက်ဇူလိုင်မှာလည်းဖုန်း15ပြောင်းသွားပြန်哦အဲ့ဒါနဲ့အဲ့ဒါဆိုလည်းရတယ်ထပ်တင်တယ်ပေါ့နော်ဆိုကို name ပါရလားဆိုပြီးတော့လဲ confirm ချင်အောင်လို့ထပ်ပြီးတော့စစ်တာကိုကဟိုမဲပေးတင်လုံးလို့အဲ့ဒါဒီဟိုအထီလုံခဲ့တဲ့လားဒီညီမနာမည်ပါတယ်ဆိုတဲ့အကြောင်းသူတို့ကပြောတယ်မှာအဲ့ဒါဟိုအခုဒီလို့နောက်ဆုံးမဲပေးရမယ့်အချိန်ကြာခါကြမှာသူတို့ကပြောတယ်မဲဆန္ဒလက်မှတ်မပါလားဆိုညီမဟိုအရန်လက်ကတ်နေပြီလေဟိုအဲ့ညီမတို့ရက်ကွက်ကိုဖုန်းခေါ်ပြီးတော့မေးတယ်ဆိုရင်တော့မှဟိုမိကျမမိတော့မှပြီးတော့ဟိုဘက်မှာလည်းအဲ့လိုလှုပ်ပြီးမဲ့ဟိုလူပန်းကလည်းမရှိဘူးပြီးတော့ရေကောက်ပွဲဟိုကော်မရှင်ကဒါတို့လောက်ရမယ်အလုပ်ပဲလေအဲ့ဒါဟိုတို့ပြည်ပြောင်းမလုပ်ဘဲနဲ့ဒီဟိုဟာလှုပ်တယ်ဆိုတာကတော့စာပဲထုတ်ပေးလိုက်တယ်ဆိုတာတော့အဲ့လိုမတရားဘူးလို့ထင်တာပဲ
ဒီလိုမျိုးကြိုတင်မဲ့ဆန္ဒမဲ့လက်မှတ်မပါလာဘူးဆိုတာဘာကြောင့်မပါလာတာလဲဆိုတာကိုအချောင်းပြချက်သူတို့ကမပေးဘူးလား
မပေးတော့မှဘလို့ပြန်လို့ရမလဲဆိုတာလေအဲ့လိုဒီလိုမျိုးရေကောက်ပွဲကော်မရှင်ကွဲဆိုတာကိုပဲဆက်သွယ်ဖို့နော်အဲ့ဒီကော်မရှင်ကွဲဆက်သွယ်ရမယ်ဆက်သွယ်တဲ့နံပါတ်ဒီပါရီဘယ်မှာသွားရှာရမလဲဆိုတာလည်းမပြီးတော့မ
ှအလားတူအကြောင်းပြချက်နဲ့ပဲဒီမဲပေးခွင့်ရတော့မှမဟုတ်ဘူးဆိုပြီးအကြောင်းကြားခံရတဲ့သူနောက်တူကတော့လက်တလောနယူးယောက်ပြည်နယ်အထက်ပိုင်းမှာနေထိုင်နေတဲ့မအီလိုက်မှာ
သူများရင်ပိုင်ခိုးချပါလို့မပါလဲပေါ့နော်ဟို35လက်ဖြစ်ရတာနဲ့ပေါ့အဲ့တော့သူတို့ကအေးမပါတဲ့ပုံကိုရရတဲ့ဟိုကအေးမပါသေးကိစ္စနဲ့ဆက်နေရွေးတဲ့သက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်ပေါ်မှာတိုက်ရိုက်ဆက်သွယ်မြင်းမြန်ဆောင်ရွက်နိုင်ပါကြအောင်လဲဆိုတော့သူတို့ကအောင်ရှင်းပြမယ်ပုံမရှိဘူးဒီ US မှာနေလို့ Embassy ကိုအကူရဟာသူကပမာပြီးကိုပြန်ပြီးရောဆက်သွယ်ခိုင်းတယ်ဘယ်သူကပြန်လဲပေါ့နော်ကိုယ်ပြန်လဲမဟုတ်သလိုပဲတကယ်လဲဟို format ဖြစ်ခဲ့ဟာကြီးလို့နော် 比如加拿大放屁啊，你东南老师啊，恐怕都要隔壁要录表啊啦，不能做做事情表吧啦，说嘞来录录一遍。
昨天没上那两面么巴嘞，不过哩呢，第几下午得三亚庙内预告牌关门辛苦个，大家十多明明马路但用个表位没路，这个人十多嘞看咋样？没被关押后七千六百马拉斯拉个嘞，昨天没被关押后就在泥土里查嘛，所以你知道吧？美国比较少嘛，昨天十那面两面巴嘞土里呢个咯，华盛顿 DC、纽约呢、Los Angeles 庙里嘛是嘞，你嘛但用缅甸故事嘞不用呢，高斯文就用哩嘛，没被查嘛批巴嘞。
昨天没生女的嘛，你爸比着昨天没了妈妈爸的白片的路，没被问送手买钱的那人在你家的，美国人要你妈轮流的抽烟对中国，买根烟对送咱店家多了吧？如果不买三大新的，人在你家的看看那钱的人家，可拿钱给阿别人，那可一看别人别个，如果不买些使用一次的，当三手机也可以人过来表表白吧？我们。苗大 democracy 破旧欧格塔庄山书记也要看病的可以认准 NLD 一年内龙中一股丁丁家家上月他的路，但对开扬 NLD 欧格塔个表白的，大便阿那外女内不帮比可以认准马苏布穆瑞没偏要昂听听多美路嘞 NLD 个表白的，要看病的但对当过挂啥人苗瑞是没说使用一多美庄山书记也龙中一千里里到江湖了，要看病的但对个要你的 VOA 领导故事读个。
Menapi yang audio wala secara ini mah, kami bina guru yang sila mah, dengan sanksi jie lonjong itu, atau lihat apa itu, tindin caca sanyuat dua melu, tanda yang kian energi ogeta uin nainga piawale.
Lonjong itu jenuru, toto itu jenuru tindin caca lihat apa. Tapi mah, soyin segaro, guna ada Amerika tanya macam ni lepo, soyin segaro, soyin segi dia tu, soyin apa, soyin apa, atau soyin apa. Tapi mah, pilih ada sura.别的那几只猫嘛，皮了我太养没的。再给说别的那几只猫嘛，皮开没收益，特别了狗比那嘛没在乎。特别了送多人，狗了，狗嘛来讲讲这些拢不过。你看比都比大的阿龙嘛了，唐山书记个，那你那里这个天呢？好了说，我有个不跟别个来要来来看，人家疫情都到伊面得了，对呀了不？阿拉讲，收了收益呢？
ที่จีมามาพี่ตานาอยู่เลยไม่พี่ปูรู้ไหมที่ไหนล่ะอันนั้นเป็นเพื่อนสิรุเนี่ยเลยปูบ้องสังเวยตัวแม่ลูกอุ้งนั่งก็เสพยาวะเลยอันนั้นเป็นเพื่อนกันเลยยูนิยูไฟเนี่ยตัวเองชงวิโอที่จะพี่ตานาอยู่เลยไม่พี่เอาแต่ถ้าอยู่เลยลุงท่านยิ่งสิเกินเลยเท่งเท่งดิ้นเนี่ยไม่พี่เอาเท่งบีจะพูรู้ว่าเลยพี่สุดท้ายละสิว่าเลยดองสังสุจีลุงจงวิโกอันนี้ก็ลุงจงวิโอพูดเรื่องเปลี่ยนที่ตาอันนั้นดีพูดวันเอ้าคนนี้อาจจะเ င်စီတန်းလက်လက်တာနဲ့စူပူချမ်းဖတ်မှုတွေမလုပ်ကြဘူးတန်တွဲမျိုးထွေထွေအချွေမှုယုံကဒီကနေ့ရက်စွဲနဲ့ဒေသန္တရအမိတ်ကြော်ညာချက်တစ်ခုထုတ်ပြန်လိုက်ပါတယ်။ဒီကြော်ညာချက်ဟာအော်တိုဘောလ15ရက်နေ့ကနေနိုဝင်ဘောလ17ရက်နေ့အထိအကျုံးဝင်မှာဖြစ်ပါတယ်။ဘာသာရေးလူမျိုးရေးမတူညီမှုတွေအကြားအကဲဆက်တဲ့ရခိုင်ပြည်နယ်ဒေသမှာဒေါန်ဆန်းစုကြည်ရဲ့လုံခြုံရေးကိုအထူးစိုးရိမ်နေကြတာပါ။ဒေါန်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွက်ရှေ့ပြေးရောက်ရှိနေတဲ့ဒေါန်ဆန်းစုကြည်အနီးကပ်လုံခြုံရေးအဖွဲ့ကဒီကနေ့တောင်ကုန်းမြို့ကိုသွားတဲ့လမ်းမှာအချို့ရေဝန်ထမ်းတွေကသတိပေးတားဆီးခဲ့တယ်လို့လုံခြုံရေးအဖွဲ့ဝင်တူဖြစ်တဲ့ကိုလင်းလင်းကသူ့ရဲ့လူမှုကွန်ရက်ဆာမျက်နှာ Facebook မှာဖော်ပြခဲ့ပါတယ်။လုံခြုံရေးအဖွဲ့သားတွေကတချို့ကအစ္စလမ်ဘာသာဝင်တွေလို့သတင်းလွှင့်ထားတာကြောင့်တတိနဲ့သွာလာနိုင်မှုအသိပေးပြောကြားရတာဖြစ်တယ်လို့လုံခြုံရေးအဖွဲ့ဝင်တူကပြောပါတယ်။မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာမနက်ဖြန်အော်တိုဘားလ16ရက်နေ့မှာတောင်ကုန်းမြို့မှာမဲဆွယ်စည်းရုံးဟောပြောမှာဖြစ်ပြီးတော့အော်တိုဘားလ18ရက်နေ့မှာတန်တွဲမြို့အော်တိုဘားလ18ရက်နေ့မှာဂွားမြို့တွေမှာမဲဆွယ်စည်းရုံးဟောပြောပွဲတွေဇက်တိုက်ပြုလုပ်သွားမှာဖြစ်ပြီးတော့ကွန်မြူကနေအရာဝတီတိုင်းအတိုင်းချောင်းမြို့ကိုကားလမ်းကနေတဆင့်သွားရောက်ဖို့စီစဉ်ထားတယ်လို့မြို့သားဒီမိုကရေစီဖွဲ့ချုပ်ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒေါန်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်မဲဆွယ်စည်းရုံးရခီးစဉ်အကြောင်းကိုစီသူပြောပြသွားတာပါ။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်။အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့် VOE မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ15ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ဒီအစီအစဉ်တွေထဲမှာတော့အရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်ပြီးလွတ်တော်ကိုယ်စားလှယ်အများစုအနိုင်ရရှိုံနဲ့သမရအစိုးရဖွဲ့စည်းနိုင်တာမဟုတ်တဲ့အကြောင်းမြမအရေးသုံးသက်ချက်တစ်ခါတိုင်ရင်သတင်းလွှာကဏ္ဍမှာတော့
ကျွန်တော်တို့ကဘုမာတက်စ်ချက်တက်စ်တာပါအင်ဂျင်နီယာလေးမျိုးပဲကျွန်တော်တို့ကဘုမာမီးကျက်တယ်ဆိုတော့အဲ့ဒါမျိုးပေါ်ကလူ
တွေကြောက်ဖြူမျိုးနယ်ကတဘာဝတန်ခွင့်နဲ့လက်ပတ်နေတဲ့ဒီအစာလျှက်စစ်ဖြန့်ဖြူးပေးဖို့တောင်းဆိုတာဘာကြောင့်လဲဆိုတာကိုလည်းနားဆင်ကြရမှာပါအခုလိုစီစဉ်တွေတဲ့ကမှအရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့စီအိမ်ကင်ဆာအကြောင်းကိုတင်ပြပေးထားပါရရှင်မြန်မာနိုင်ငံမှာစီအိမ်ကင်ဆာဖြစ်များလာရမှာအသက်ကြီးလာသူတွေမှာပုံမှန်ပိုဖြစ်တာအပြင်အသက်30 40လူငယ်လူလတ်ပိုင်းတွေမှာပါဖြစ်လာတာကိုတွေ့နေရတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်ဘလို့လူမျိုးတွေမှာဒီစီးရင်ကင်ဆာဖြစ်ဖို့အန်ဒီရဲ့ပိုများတယ်လဲဘလို့ကာကွယ်ကုသနိုင်လဲစတဲ့အကြောင်းအရာတွေကိုစီးနဲ့ကြောက်ကပ်ခွဲစိတ်အထုကုဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.จอมเนี่ยครับเราတို့ဒီซีเอ็งกินซาဖြစ်တာကမြန်မာနိုင်ငံမှာဖြစ်နှုံများလားဆရာကြီ
းโอเคဒီซีเอ็งกินซาကတော့ကဘာပေါ်မှာဆိုရင်ဒီတောက်ကနဲ့စီလန်ရောင်กินซาတဲ့မှာဟိုအဖြစ်များတဲ့ရောဂါတစ်ခုပါပဲဒီซีเอ็งกินซาကအမျိုးသားတွေမှာပိုဖြစ်နေရှိပါတယ်မျိုးသမီးတွေထက်သုံးကပိုများပါတယ်အသက်ရအဖြစ်ဆိုရင်တော့သူကအသက်ကြီးတိုင်းမှာဖြစ်တယ်ပေါ့နော်အဲဒီမဲ့ကျွန်တော်တို့အခုဗမာပြည်မှာဆိုရင်အခုအသက်ကြီးပိုင်းနေတော့မကဘူးအသက်ငယ်တဲ့လူတွေမှာပါရှိလာတယ်ပေါ့နော်အသက်မှာပြည်30 40အရွယ်လောက်တွေမှာတွေ့လာနေရတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကဘယ်လိုလူတွေမှာအဖြစ်များလဲဆရာ
ဆေးလိပ်ပောက်တဲ့လူတွေမှာအဖြစ်များတာကိုသိရတယ်ဆေးလိပ်မပောက်တဲ့လူတွေထက်ဆိုင်ဒီစီးရင်ကင်ဆာဖြစ်ဖို့အခွင့်အလမ်းနှစ်ဆနဲ့ငါးဆအထိပိုများတယ်ပေါ့နော်အဲ့စီးရင်ကင်ဆာဖြစ်တဲ့လူတွေရဲ့50ကြာခိုင်လုံးနေတာဒီဖီလစ်ပေါက်တာနဲ့ဆက်ညွန်မှုရှိရဆိုတာလည်းကျွန်တော်တွေ့ရှိရတယ်ပေါ့နောက်တစ်ခုကတော့သူရဲ့ဒီအလုံးခိုင်နေလည်းပတ်သက်နေတယ်ဘလို့အလုံးခိုင်နဲ့ပတ်သက်တယ်ဆိုတော့ဥပမာရာဘာလုပ်ငန်းတွေစီးတုပ်လုပ်ငန်းတွေနောက်ကက်တီယာလုပ်ငန်းတွေပေါ့အဲ့လိုလုပ်ငန်းတွေနဲ့ဆက်ညွန်မှုရှိနေတဲ့လူတွေကဒီရာဘာတွေစီးတုပ်စီးတွေအမှအေမက်တစ်ဟိုက်ဒရိုကာဘွန်လို့ခေါ်တဲ့ဒီဓာတ်ပစ္စည်းနဲ့အချင်းကြံရည်သွားသွားဖြစ်ပြလာတဲ့ချိန်မှာသူတို့မှလည်းအဲ့ဒီကိုစီးကင်ဆာဖြစ်ဖို့ခွင့်လန်းနေပုံများတာကိုတွေ့ရတယ်။နောက်တစ်ခုကတော့ဒီတချို့လူနာတွေမှာဒီတခြားယောဂါကြောင့်ပေါ့ဥပမာအဖြစ်အမျိုးသမီးတွေမှာတိမ်ကောင်းကင်ဆာဖြစ်လို့သူတို့ကတိုက်ရောက်ကြည့်ပြထားတယ်ဆိုလို့ရှိရင်အဲ့ဒီလူတွေမှာလည်းဒီစီးရင်နဲ့ပတ်သက်ပြီးတော့ယောဂါကြီးဖြစ်လာတော့တွေ့ရတယ်။ဒီစီးရင်ကင်ဆာနောက်ပိုင်းမှာဖြစ်လာတော့လည်းတွေ့နေရပါတယ်။
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအဖြစ်များတဲ့လူနာကိုလည်းကျွန်တော်သိထားတာပေါ့ဆရာเนาะအဲ့ဒီခါကျတော့ကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်ဆရာ
ဒီခုနပြောတဲ့သူတို့ရဲ့ဒီ risk factor လို့ခေါ်တဲ့ဒီဆေးလိပ်တောက်တာတွေတော့သူတို့ရဲ့ဒီတော့အလုံးကံနဲ့ပတ်သက်တဲ့အချက်လက်တွေပေါ့သိထားဖို့လိုတယ်ပေါ့เนาะကိုကအဲ့ဒီလိုလုပ်ငန်းတွေနဲ့ဆက်နွယ်မှုရှိနေတယ်ကိုကတကယ်ကိုဆေးလိပ်ကိုဟိုနေ့စီလာများတောက်တုံးလာတဲ့ဆိုလို့ရှိရင်တော့ဒါရီယာရှောင်ရှားလို့ရနိုင်တဲ့ချက်ဒီပေါ့နော်အသက်ကတော့ကျွန်တော်တို့ကရှောင်လို့မရဘူးပေါ့ဒါအသက်ကြီးလာရင်သူကဒီလိုကင်ဆာနဲ့ဆက်နွယ်ပြီးတော့ယောဂါတွေဖြစ်လာတာတွေကတော့ဒါကတော့လက်ခံရမှာပေါ့နောက်တစ်ခုကတော့ယောဂါကိုစောစောတီးဖို့လည်းလိုတာပေါ့စောစောတီးလို့စောစောကုနိုင်တယ်ဆိုရင်တော့ယောဂါရဲ့အသက်ညှို့တဲ့အချိန်မှာပဲကျွန်တော်တို့ကုသနိုင်လို့ရှိရင်ဒီရဲ့ရလက်ကကောင်းတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစောစောတီးနိုင်ဖို့ဆိုလို့ရှိရင်ဘလို့ယောဂါလက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
။အနံပါတ်၁ကတော့စီးထဲမှာတွေးပါတာပေါ့။ဒီ85ရာခိုင်နှုန်းသောသူနာတွေကသူကစီးထဲမှာတွေးပါပြီးတော့ကျွန်တော်တို့ဒီကိုရောက်လာတတ်တယ်ပေါ့နော်။တွေးပါတဲ့ဆွဲနေရာမှာဒါမျက်စိနဲ့မြင်ရတာပေါ့ တချို့ကတော့မျက်စိနဲ့မမြင်ရဘူးကျွန်တော်စီးကိုစစ်လိုက်မှပဲတွေ့နိုင်တယ်ပေါ့နော်နောက်စီးနဲ့ပတ်သက်ပြီးလို့ရှိရင်ဟိုမှာစီးမကြမ်းကြသွားမယ်စီးကျင်မယ်စီးကောင်အောင်မယ်နော်နောက်တချို့ဆိုလို့ရှိရင်ခါနာမယ်အသားတော့ဒီပြက်မယ်ခန္ဓာကိုယ်လေးကျင်ကိုကြောကြလာမယ်အချောင်းဆိုးပြီးပြေးပါလာမယ်ဒီလမ်းကြောင်းမှာဖြစ်တယ်ဆိုပေမဲ့လေဒီယောဂအဖြစ်ရှင်းတာလည်းအများပေါ့သူကတခြားနေရာကိုပြန်ပြီးတော့မှဒီတခြားလက္ခဏာတွေကပေါ်လာတတ်တယ်တချို့ကလို့ရှင်ဒီလမ်းကြောင်းမှာလုံးဝပိတ်သွားတယ်ပိတ်သွားပြီးတော့စီးနေသွားတယ်စီးလုံးဝမထွက်တော့ဘူးအဲ့လိုမထွက်တော့ဘဲနဲ့စီးသေးတွေတက်လာတယ်အဲ့လိုစီးသေးတွေတက်လာတဲ့အခါမှာဇူနာရီကတတိလစ်ပြီးတော့ကျွန်တော်တို့စီကိုရောက်လာတတ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီယောဂလက္ခဏာတွေဖြစ်လာပြီဆိုလို့ရှိရင်တော့အများဆုံးဒီဆေးရုံဆေးခန်းပြပြီးတော့ကုသမှုအမြန်ခံယူသင့်တာပါဆရာနော
်ဟုတ်ပါတယ်ဆရာဟုတ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကုသနိုင်မှုအပိုင်းမှာရောဆရာရေဒီစောစောတည်တဲ့အပိုင်းနဲ့နောက်ကျမှတည်တဲ့အပိုင်းနဲ့အဲ့ဒီအခြေအနေလေးကိုရှင်းပြပေးပါလား
သူကဒီကျွန်တော်တို့ခုနပြောတဲ့လက္ခဏာတွေရှိပြီဆိုရင်တော့ဒါတစ်ခင်းတော့ကြားဖို့လိုတယ်ပေါ့ဆရာဝန်တွေနဲ့တိုင်ပင်ဖို့လိုတယ်ပေါ့တချို့ကြတော့ယောဂမှာသူကစီးထဲမှာစီးရအတင်းနဲ့ပါလိုက်တယ်ပြီးတော့သူကကောင်းသွားတယ်ဘာမှမဖြစ်ဘူးเนาะနိမ့်နေပြီးတော့နေတယ်တချို့ဆိုတစ်နှစ်နှစ်လောက်အထိနိမ့်နေကြောက်နေပြီးနောက်တစ်ချိန်စီးတဲ့မှာစီးပြန်ပါမှာအဲဒီဆရာဝန်မျိုးပြန်ပြတဲ့အချိန်မှာယောဂါကတော်တော်လေးအဆင့်ကိုရောက်နေဆိုတော့တတိခါမှာကစီးတဲ့မှာစီးပါလိုက်ပြီဆိုတာနဲ့တချိန်နဲ့ပါပါနှစ်ချိန်နဲ့ပါပါဒါချက်ချင်းကိုစစ်ဆေးပြည့်မယ်လို့မှတ်ထားပါမယ်အဲ့တော့ဒီလိုစီးတဲ့မှာတွေးပါပြီးစီးနဲ့ပတ်သက်တဲ့လက္ခဏာတွေဖြစ်လာပြီဆိုရင်တော့ဦးဇရာဆရာဝန်နေနဲ့တိုင်ပင်တော့ပြီးလို့ရှိရင်ကျွန်တော်တို့ဒီစီးနဲ့ကြောက်ကအထူးကုဆရာဝန်နေနဲ့တိုင်ပင်ရင်းနဲ့အဲ့ဒီမှာကျွန်တော်တို့ကဆက်လက်ပြီးတော့မှစစ်ဆေးစရာကြည့်တာစစ်ဆေးရမယ်ပေါ့နော်စီးစစ်မယ်တွေးစစ်မယ်ပြီးလို့ရှိရင်ကျွန်တော်တို့ဓာတ်မှန်တွေပေါ့ဓာတ်မှန်မှာကျွန်တော်တို့ဒီ PD ဓာတ်မှန်လို့ခေါ်တဲ့ Ultrasound တော့ CT scan MRI ပေါ့နော်ဒီလို advanced technology တွေပေါ့ဒီတက်မှန်နေလေရိုက်ပြီးတော့ကျွန်တော်ကယောဂရဲ့အဆင့်ကိုခွဲခြားနိုင်ပါတယ်ပြီးနိုင်ပါတယ်အဲ့တော့ယောဂကစောစောပြီးတဲ့ယောဂဆိုရင်တော့ဘာလုပ်လို့ရလဲဆိုရင်ကြီးလန်းကြောင်းလေးကိုမှန်ကြောင်းကြည့်ပြီးတော့ကျွန်တော်တို့အဲ့ဒီရှိနေတဲ့ sensor တွေကိုကျွန်တော်တို့ကခွဲသိကြည့်တာလို့ရတယ်ဒီကြည့်တာတော့ယောဂကရလာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီလိုစီးအိမ်လေးကိုမှန်ကြောင်းကြည့်ပြီးကုသရုံနဲ့မရတော့ဘူးပေါ့နော်ဘာလို့ရလဲဆိုတော့ကျွန်တော်စီးရင်သေးကိုနော်ဒီသေးတွေဆင်းရတယ်ပြီးလို့ရှိရင်ကျွန်တော်တို့ cancer သေးကိုခီမိုသေရပီကိုခေါ်တဲ့ cancer သေးတွေဆင်းရတယ်အဲ့လိုဆင်းတဲ့အချိန်မှာလေဒီမှန်ကြောင်းကြည့်ပြီးကုရဲ့အပြင်ပေါ့ဆင်းတင်တာတစ်ပတ်တစ်ချိန်နဲ့6ပတ်အထိပေါ့နော်ကျွန်တော်ကဆင်းရတယ်ဒီချိုးလူနာတွေကြတော့စီးပင်ကလုံးဝကိုပိတ်သွားတယ်ဒီလိုဒီမှာစီးစိတ်တွေအများတက်လာစီးစိတ်တွေတက်လာပြီဆိုရင်တော့သူတို့ကိုချက်ချင်းကျွန်တော်တို့ကဒီ major operation ကိုလုပ်လို့မရဘူးเนาะမရတဲ့အချိန်မှာကျွန်တော်ဒီစီးစိတ်ကိုကျဖို့အတွက်ပထမအဆင့်နေနဲ့သူတို့ကူရမယ်တော့တချို့ဇူနာတွေမှာကြတော့လေဒီစီးရင်ကန်ဆာကိုစောစောပြီးတယ်ပြီးကြတယ်ဆိုရင်ပေါ့အသက်အရွယ်အဖြစ်လေဟလာငယ်သေးတယ်ဆိုရင်တော့ကျွန်တော်ကဘာလုပ်လို့ရလဲဆိုတော့ဒီစီးရင်ကိုထုတ်ပြရတယ်ထုတ်ပြပြီးတော့မှစီးလမ်းကြောင်းကိုလွှဲထားတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တိဆက်ပေးနေတဲ့ကျမရဲ့အစီအစဉ်ကိုတောက်ကြနဲ့မနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုမြမရေးတုံတက်ချက်ကိုထုတ်လွှင့်ပေးပါဦးမယ်။အထွေထွေရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်အများစုအနိုင်ရရှိရုံနဲ့သမရအစိုးရဖွဲ့စည်းနိုင်တာမဟုတ်တဲ့အကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတုံတက်တင်ပြထားပါလိမ့်ရှင်။
ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ခုပေါင်းပြီးဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်မှာကိုယ်စားလှယ်စုစုပေါင်း664ဦးရှိတဲ့အနေနဲ့တဝက်ကျော်သုံးမဟုတ်57ရာခိုင်နှုန်းကထောက်ခံသူဟာသမရအဖြစ်ရွေးချယ်တင်မြှောက်ခံရပြီးအစိုးရဖွဲ့နိုင်မှာဖြစ်ပါတယ် NLD ပါတီသမရအစိုးရဖွဲ့စည်းနိုင်ဖို့အတွက်အနည်းဆုံးကိုယ်စားလှယ်333ဦးသုံးမဟုတ်57ရာခိုင်နှုန်းရဲ့ထောက်ခံမှုလိုအပ်ပါတယ်ကျန်းဖို့တဖြစ်လဲပြီးကိုင်ဘလောပါတီကတော့အနည်းဆုံးကိုယ်စားလှယ်169ဦးတော့မဟုတ်26ရာခိုင်နှုန်းရယူနဲ့စစ်တပ်ကိုယ်စားလှယ်166ဦးနဲ့ပေါင်းရင်57ရာခိုင်နှုန်းရပြီးသမ္မတအစိုးရဖွဲ့နိုင်မှာဖြစ်ပါတယ်။အထွေထွေရွေးကောက်ပွဲဟာသမ္မတအစိုးရကိုဖွဲ့စည်းနိုင်တာမဟုတ်ဘဲလွှတ်တော်ကသာသမ္မတတစ်ကိုရွေးချယ်တင်မြှောက်နိုင်ပါတယ်။သမ္မတမရွေးမီဒုသမ္မတကိုအရင်ရွေးရပါတယ်။ပြည်သူ့လွှတ်တော်အမှပါဝင်တဲ့အစုအဖွဲ့ အမျိုးသားလွတ်တော်အမတ်ပါဝင်တဲ့အစုအဖွဲ့နဲ့စစ်တပ်ကိုယ်စားလှယ်အစုအဖွဲ့စားတဲ့အဖွဲ့၃ဖွဲ့ဟာဒုသမရ၃ဦးကိုအရင်ဆုံးရွေးချယ်တင်မြှောက်ရပါတယ်။နောက်တော့ပြည်ထောင်စုလွတ်တော်မှာသမရရွေးဝဲကျင်းပပြီးမဲအများဆုံးရတဲ့ဒုသမရကသမရဖြစ်လာပါတယ်။ဒုတိယမဲအများဆုံးရသူဟာဒုသမရ၁ဖြစ်လာပြီးမဲအနည်းဆုံးရသူကဒုသမရ၂ဖြစ်လာပါတယ်။
လွတ်တော်မှာစစ်တပ်ကိုယ်စားလှယ်166ဦးရှိနေတာမို့ကျန်ကိုယ်စားလှယ်498ဦးအတွက်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။မညီမျှတဲ့ရွေးကောက်ပွဲဖြစ်အောင်ဖန်တီးထားတာမို့စစ်တပ်ကိုယ်စားလှယ်ထောက်ခံတဲ့ပါတီဟာကိုယ်စားလှယ်အများစုမရလဲအစိုးရဖွဲ့နိုင်မဲ့သဘောရှိပါတယ်။ပြည်သူ့လွတ်တော်ကိုယ်စားလှယ်440ဦးမှာ NLD ဟာအနည်းဆုံးကိုယ်စားလှယ်221ဦးသို့မဟုတ်51ရာခိုင်နှုန်းရမှဒုသမရတင်မြှောက်နိုင်ပါလိမ့်မယ်။ပြည်ခိုင်ဖြိုးကတော့အနည်းဆုံးကိုယ်စားလှယ်111ဦးသို့မဟုတ်26ရာခိုင်နှုန်းရယူနဲ့စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းနဲ့ပေါင်းပြီးဒုသမရကိုရွေးချယ်တင်မြှောက်နိုင်ပါတယ်။ရွေးကောက်ပွဲဝင်တဲ့အမှတ်330မှာ NLD ဟာအနည်းဆုံးကိုယ်စားလှယ်221ဦးသို့မဟုတ်69ရာခိုင်နှုန်းအနိုင်ရမှဒုသမရကိုတင်မြှောက်နိုင်မှာဖြစ်ပါတယ
်။ကိုယ်စားလှယ်664ဦးရှိတဲ့ပြည်ထောင်စုလွှတ်တော်မှာသမရရွေးချယ်တင်မြှောက်ရမှာ NLD ဟာအနည်းဆုံးကိုယ်စားလှယ်333ဦးသို့မဟုတ်51ရာခိုင်နှုန်းထောက်ကမှသာအစိုးရဖွဲ့နိုင်မှာဖြစ်ပါတယ်။ပြည်ခိုင်ဖြိုးကတော့ကိုယ်စားလှယ်169ဦးသို့မဟုတ်26ရာခိုင်နှုန်းရယုံနဲ့စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းနဲ့ပေါင်းပြီးအစိုးရဖွဲ့နိုင်ပါတယ်။ဒါကြောင့်မို့ဒုသမရတင်မြှောက်နိုင်မှုအတွက် NLD ဟာပြည်သူ့လွတ်တော်ရွေးကောက်ပွဲမှာအနည်းဆုံး68ရာခိုင်နှုန်းနိုင်မှုလိုပြီးလွတ်တော်200ပေါင်းချင်းပါတဲ့သမရရွေးပွဲမှာ51ရာခိုင်နှုန်းထောက်ခံမှုရမှသာအစိုးရဖွဲ့နိုင်ပါလိမ့်မယ်။ပြည်ခိုင်ဖြိုးကတော့26ရာခိုင်နှုန်းရယုံနဲ့အစိုးရဖွင့်နိုင်မဲ့အခြေအနေရှိပါတယ
်။ပြည်သူ့လွတ်တော်မှာရွေးကောက်ပွဲဝင်တဲ့ကိုယ်စားလှယ်330ဦးသာရှိပြီးသမရအစိုးရဖွဲ့ဖို့လိုအပ်တဲ့ကိုယ်စားလှယ်ဦးရေက333ဦးဖြစ်တဲ့အတွက်ပြည်သူ့လွတ်တော်နေရာအားလုံးနိုင်ရင်တောင် NLD ဟာအစိုးရမဖွင့်နိုင်သေးပါဘူး။ပြည်သူ့လွတ်တော်ရွေးကောက်ပွဲရာခိုင်နှုန်းပြည့်နိုင်တဲ့ပါတီကိုအစိုးရဖွဲ့လို့မရအောင်လုပ်ထားတာဖြစ်ပါတယ်။ဒါကြောင့်ပြည်သူ့လွတ်တော်မှာအပြတ်အသတ်နိုင်ရင်တောင် NLD ဟာအမျိုးသားလွှတ်တော်ကိုယ်စားလှယ်ရဲ့ထောက်ခံချက်လိုအပ်ပါတယ်။အကြံအဖန်မလုပ်ရင်ကျန့်ဖို့တဖြစ်လဲပြည်ခိုင်ဖြိုးဟာရွေးကောက်ပွဲနိုင်ဖို့အလားအလာမရှိပါဘူး။ပြည်ခိုင်ဖြိုးဟာအခွင့်ထူးခံလူဒန်းစားပါတီဖြစ်နေတာမို့လူထုစံတာမဲရဖို့အခက်အခဲရှိတယ်လို့သုံးသပ်ကြပါတယ်။2012ကြားဖြတ်ရွေးကောက်ပွဲတုန်းကပြည်ခိုင်ဖြိုးဩဇာခံနေပြည်တော်မဲစံတာနယ်မြေ၄ခုစလုံးမှာ NLD နိုင်သွားတာဟာအာဏာရပါတီအတွက်အလွန်စိုးရိမ်စရာဖြစ်လာပါတယ်။
ဒါကြောင့်မို့ပြည်ခိုင်ဖြိုးပါတီဟာမတမာနည်းမျိုးစုံတုံးပြီးကိုယ်စားလှယ်နေရာ169နေရာရနိုင်အောင်ကြိုးပမ်းလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။စစ်တပ်ကိုယ်စားလှယ်166ဦးနဲ့ပေါင်းရင်333ဦးဖြစ်ပြီးအစိုးရဖွဲ့နိုင်ပါလိမ့်မယ်။ကျန်တဲ့ကိုယ်စားလှယ်331ဦးနေရာကို NLD နဲ့အခြားပါတီတွေကရပါလိမ့်မယ်။ရွေးကောက်ပွဲကိုယ်စားလှယ်နေရာအများစုကိုအနိုင်ရပြီးမယ်နိုင်ငံရေးအာဏာမရနိုင်အောင်တမင်လှုပ်ထားတဲ့စနစ်ဖြစ်ပါတယ်။ရွေးကောက်ပွဲနိုင်သူကအစိုးရမဖွင့်နိုင်ပေလွှတ်တော်ကတင်မြှောက်တဲ့သမရကသာအစိုးရဖွင့်နိုင်အောင်ဖန်တီးထားတာဖြစ်ပါတယ်။သမရလောင်းဖြစ်မဲ့ဒုသမရ၃ဦးကိုရွေးချယ်တင်မြှောက်ရမှာစစ်တပ်ကိုယ်စားလှယ်ဟာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေနဲ့ဒန်းတူညီတူဖြစ်နေပါတယ်။စစ်တပ်ကိုယ်စားလှယ်ကတင်မြှောက်သူဒုသမရနေရာကိုအမြဲတမ်းရနေမှာဖြစ်ပါတယ်။အရသာအမတ်တွေထဲမှာအကြောင်းအမျိုးမျိုးကြောင့်လစ်လတ်တာတွေရှိပေမဲ့စစ်တပ်ကိုယ်စားလှယ်ကတော့အမြဲတမ်းရာဂိုင်နှုံးပြည့်ရှိနေတာဟာတပန်းတာတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲပြီးချိန်နဲ့သမရအစိုးရဖွဲ့ချိန်ဟာ၄လလောက်ကြာချတာမို့ဂျက်ကာလာမှာအမျိုးမျိုးပြောင်းလဲသွားနိုင်ပါတယ်ခင်ဗျာ
။ဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်ကိုခုလိုကြာသားပရင်းနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုစနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြရမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပြရစီရှင
်ရွှေရှိမြန်ခင်အခုလာမယ့်ဒီအောက်တိုဘာ18ရက်စနေတနင်္ဂနွေမှာဆိုလို့ရှိရင်ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေမှာလာမယ့်ရွေးကောက်ပွဲအတွက်ဒီကြိုတင်ဆန္ဒမဲတွေကိုပြည်ပရောက်မြန်မာတွေမဲပေးကြမှာဖြစ်ပါတယ်အဲ့တော့ဒီကျူတင်ဆန္ဒမဲပေးတာနဲ့ပတ်သက်လို့နိုင်ငံတကာမှာကျူတင်ဆန္ဒမဲပေးကြတာနဲ့ပတ်သက်လို့အတွေ့အကြုံတွေနောက်မဲပေးကြတဲ့အခြေအနေဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလာမဲ့စနေညပိုင်းဒဲအီလိုက်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့တဲ့သရရှင်တွေ ကိုယ့်ရဲ့အတွေ့အကြုံတွေကိုဖလှယ်ပြောဆိုလိုတဲ့သတင်းရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကျွန်တော်တို့ကနေပြီးတော့ daily life အစီအစဉ်မှာပြန်လည်ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ်စွန့်နေလိုတဲ့အမြင်နောက်မင်းများလိုတာတွေကိုစာနဲ့ဖြစ်စီအသံ file နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကိုကြိုဆိုပါတယ်ခင
်ဗျာ။ view American တန်ခါထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေး line season တွေကိုအင်္ဂါနဲ့စနေညပိုင်း season တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဓာတ်ရိုက်လေး line ဆွေးနွေးက season မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာပါရှင
်။အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်တိုက်ခိုက်မှုကြောင့်ဂျေးဒီမြို့နယ်နဲ့မိုင်းရှူဒေသခံရွာသားထောင်ကျော်ဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်ကချင်ပြည်နယ်ဖက်ကန်ဘက်မှာအစိုးရတပ်နဲ့ကချင်လူလတ်ရေးအဖွဲ့တပ်မတော် KIA တို့အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ဆိုတာနဲ့မွန်ပြည်နယ်ရေးမျိုးနယ်ကတန်ဃာတော်တွေလူမှုအဖွဲ့အစည်းတွေနဲ့ဒေသခံတွေကနေလူဝက်မဲစနစ်နဲ့တင့်တော်တဲ့မွန်လူတော်ကိုယ်စားလှယ်လောင်းကိုအစမ်းပနာမရွေးချယ်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျွန်မကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်တောင်ပိုင်းကျေးသီးမိုင်းရှူမိုင်းနောင်တန်ရမ်းမြို့နယ်အတွင်းအစိုးရတပ်မတော်စစ်ကြောင်းကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ဒေသခံထောင်ကျော်စစ်ဘေးတိမ်းရှောင်နေပါတယ်။အောက်တိုဘာလ3ပိုင်းကနေယနေ့အထိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မိုင်းရှူမြို့နယ်ဟိုင်းပါအုပ်စု17ရွာကျေးသီးမြို့နယ်ဝဟိုင်းမြို့တဲ့မိုင်းနယ်မြို့နယ်ခွဲအတွင်းဒေသခံများစစ်ဘေးရှောင်နေကြတာပါ။အခုလိုဆက်ပြိုးရာသီမှာထွက်ပြေးတိမ်းရှောင်နေရတဲ့အတွက်မိမိတို့တောင်ယာစိုက်ခင်းကိုစွန့်ပစ်ခဲ့ရတယ်လို့လဲစစ်ဆောင်ရွာသားတွေကပြောပါတယ်မြမတမတော်ကနေမြောက်ပိုင်းရှမ်းပြည်တမတော် SSPP SSA ဝမ်ဟိုင်းဌာနချုပ်အနီးလုံခြုံရေးတပ်စခန်3ခုကိုလည်းတိုက်ခိုက်ခဲ့ပါတယ် SSPP SSA ဟာ NCA လက်မှတ်ရေးထိုးဖို့အဆင့်အစ်မဖြစ်သေးပေမဲ့ပြည်ထောင်စုအဆင့်ငင်းချရေးလက်မှတ်ရေးထိုးထားတဲ့တပ်ဖွဲ့ဖြစ်ပါတယ်
ကချင်ပြည်နယ်ဖားကန့်ဖက်မှာဆိုရတဲ့နဲ့ကချင်လူလိုက်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အောက်တိုဘာဒုတိယပတ်မှာမြန်မာစစ်တပ်နဲ့ KIA တို့အကြားဖားကန့်မြို့နယ်တာမခမ်ဒေတာနဲ့နှမဖြစ်မော်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီး KIA တပ်တွေရှိတဲ့နေရာကိုလက်လက်ကြီးတွေနဲ့အချင်းချင်းပစ်ခတ်ပြီးထိုးစစ်ဆင်တွေလုပ်နေတယ်လို့ KIA တပ်ဘက်ကပြောပါတယ်။တပ်ပြင် KIA တပ်ရင်6တပ်စခန်းအခြေချထားတဲ့အောင်ပါလီမော်အောင်လမ်ကျေးရွာကိုအစိုးရတပ်မ44လက်အောက်ခံစစ်ကြောင်းတွေထိုးဖောက်စစ်ဆင်တိုက်ခိုက်လာနေတာကြောင့်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့ဒေတာခန်တွေကပြောပါတယ်။အဲ့ဒီတိုက်ပွဲမှာအစိုးရတပ်ဘက်ကထိခိုက်တေဆုံးမှုများပြားနေတယ်လို့ဒေတာခန်တွေပြောဆိုနေပေမဲ့နှစ်ဖက်ထိခိုက်တေဆုံးမှုကိုအတည်ပြုချက်များရှိသေးပါဘူး။
တဘာဝဘေးဒဏ်ကိုမကြာခဏခံနေရတဲ့ရခိုင်ပြည်မှာဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အကူအညီနဲ့မိုးလေဝသတိုင်းတာရေးရေဒါစခန်းတစ်ခုကိုမကြာသေးမီကဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီရေဒါစခန်းကိုကြောက်ဖြူမြို့နယ်ကမင်းပြင်ကျေးရွာမှာဒီလ9ရက်နေ့ကပြည်ထောင်စုပို့ဆောင်ရေးဝန်ကြီးဦးညံထွန်းအောင်နဲ့မြန်မာနိုင်ငံဆိုင်ရာဂျပန်တန်အမတ်ကြီးတို့လာရောက်ဖွင့်လှစ်ပေးခဲ့တာပါ။ကျောက်ဖြူမြို့နယ်မှာမိုးလေဝသမုန်တိုင်းပြရေဒါစခန်းကို2014ခုနှစ်နိစံပိုင်းကအစတင်တည်ဆောက်ခဲ့တာဖြစ်ပြီးအခုလိုဖွင့်လှစ်တဲ့အတွက်တိမ်ရွေရှားမှုနဲ့လေတိုက်ခတ်နှုန်းအပါအဝင်မုန်တိုင်းဖြစ်နိုင်မယ့်အခြေအနေနဲ့မုန်တိုင်းဝင်ရောက်လာနိုင်တဲ့လမ်းကြောင်းတွေကိုအရင်ကထပ်တိကျမှန်ကန်စွာသတင်းထုတ်ပြန်နိုင်မှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်
2015ရွေးကောက်ပွဲနဲ့တရားဥပဒေစွန့်မှုရေးဆိုတဲ့ကောင်းစင်နဲ့ဒီပိတ်ဆွေးနွေးပွဲတစ်ခုကိုစကိုင်းတိုင်းဒေတာကြီးမုံရွာမြို့မှာ Burma News International BNI နဲ့ Eyes on Burma အဖွဲ့မှပူးပေါင်းပြီးအောက်တိုဘာလ10ရက်နေ့ကကျင်းပခဲ့ပါတယ်။ မုံရွာမြို့ဝင်း Unity Hotel မှာကျင်းပခဲ့တဲ့အဲ့ဒီ debate ပွဲမှာလာမယ့် November 6ရက်နေ့မှာကျင်းပတော့မယ်အထွေထွေရွေးကောက်ပွဲနဲ့တရားဥပဒေစိုးမိုးရေးဆိုတဲ့ကောင်းစဉ်ကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီပိတ်ရင်ကျေးမှုပုံမထွန်းကားလာစေရေးနဲ့အထူးသဖြင့်တိုင်းရင်းသားဒေသတွေမှာဒီပိတ်အစီအစဉ်တွေကိုတိုင်းရင်းသားတည်င်းမီဒီယာတွေကမိမိတို့ပါတာလှုပ်ဆောင်လာနိုင်ရဲ့အတွက်ရည်ရွယ်ပြီး PNI တည်င်းဌာနကခုလိုအစီအစဉ်ဆောင်ရွက်ပေးတာဖြစ်ပါတယ်ဒီပိတ်အစီအစဉ်ကို PNI အဖွဲ့ဝင်တွေဖြစ်တဲ့တိုင်းရင်းသားတည်င်းဌာန73ခုကနေမိမိတို့တက်ဆိုင်ရာပြည်နယ်အလိုက်ပြုလုပ်နေကြတာဖြစ်ပါတယ်
လာမယ့်ပါတီစုံအထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့မွန်ပြည်နယ်ရေးမြို့နယ်ရှိမွန်ကိုစလဲလောင်း12ဦးအနက်မဲပေးတဲ့သူ9ဦးကိုအထင်ကရမွန်တန်ကားတော်တွေရှိမှောင်မှာကြီးရွာ40ခံမာဒေသခံကိုစလဲတွေကနေပနာမရွေးချယ်လိုက်ပြီးဖြစ်ပါတယ်မွန်အမျိုးသားမဲအောင်နိုင်ရေးအဖွဲ့ဝင်မင်းရဲမွန်ကတော့ရေးမြို့နယ်အတွင်းအမျိုးသားရေးအကျိုးအတွက်အမှန်တကယ်ဆောင်ရွက်ပေးနိုင်မဲ့အမှန်လောက်9ဦးကိုပဲရွေးချယ်ခဲ့တယ်လို့ပြောပါတယ်ဒီအကြောင်းတွေကိုသတင်းလွှာမှာဆက်လက်နားဆင်ရမှာပါအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလာမယ့်ရွေးကောက်ပွဲမှာမွန်ကိုစလဲရီလွတ်တော်ထဲမှာမြန်မြန်ရောက်ဖို့နဲ့မွန်မဲဆန္ဒရှင်တွေမဲပေးရမှာမှန်ကန်တဲ့ရွေးချယ်မှုဖြစ်ဖို့အတွက်တင့်တော်တဲ့မွန်လွတ်တော်ကိုစလဲလောင်း9ဦးကိုမွန်ပြည်နယ်ရေးမြို့နယ်ကတန်ဃာတော်တွေလူမှုဖွဲ့စည်းတွေနဲ့ဒေသခံတွေကနေလူထုအစည်းအဝေးတည့်ရက်ကျင်းပပြီးတော့လှဝက်မဲစနစ်နဲ့စီစစ်ရွေးချယ်ခဲ့ကြပါတယ်ဒီအကြောင်းကိုတော့မြင့်စနိုင်ကနေစုစည်းထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်
မွန်ပြည်နယ်ရေးမြို့နယ်ကမွန်တန်ကတော်တွေမွန်ရက်ဖက်လူမှုဖွဲ့စည်းတွေကနေတင့်တော်တဲ့ကိုယ်စားလှယ်ရွေးချယ်တာနဲ့ပတ်သက်ပြီးတော့လှုပ်လှတော်မွန်မျိုးရိုင်းရွေးကောက်ပွဲအောင်တန်းရေးကျူးဆောင်ဖွဲ့ N22 ကမင်းအောင်သူကနေအခုလိုပြောပါတယ
်မွန်မတ်ဒီလှုပ်တော်ကိုမြန်မာရောက်ဖို့အတွက်ရွေးတာဖြစ်တဲ့အတွက်ရွေးကောက်ပွဲမှာဝင်တဲ့ဒီကိုယ်စားလှယ်တွေပေါ့နော်နှစ်ပါတီတော့မှလည်းကိုယ်စားလှယ်တွေကနေပြီးတော့ဟိုတင့်တော်တဲ့ဟိုကောင်းမယ်ထင်တဲ့ဟိုတယောက်ယောက်ကိုလူမှုရဲ့ရွေးချယ်မှုနဲ့ကျွန်တော်တို့ကဟိုရွေးချယ်ပြီးတော့အဲ့ဒီလူကိုကျွန်တော်တို့ဘယ်အသာရဖို့အတွက်ကူပေးမယ်ဆိုတဲ့ပုံစံမျိုးနဲ့တွားတာပေါ့
မွန်လှတော်ကိုယ်စားလှယ်လောင်းရွေးချယ်မှုမှာဒေတာတွေအကျိုးပြုမဲ့ပုံကူကိုရွေးချယ်နိုင်ဖို့ဦးတည်တယ်လို့ရေးမြုပ်နဲ့မွန်ရက်ဖက်လူမှုဖွဲ့စည်းကကိုလွင်ကနေခုလိုပြောပါတယ
်။အများကအဆိုပြုတဲ့ပုံကူတည်ပြီးတော့ဒီအူတယောက်ကိုစုပေါင်းပြီးတော့ကိုမျိုးနဲ့အတွက်အမှန်တကယ်အကျိုးပြုမဲ့ပုံကူပုံနဲ့ပြေးမဲ့ဆိုတာရနိုင်တယ်ဆိုတာပြည်သူကိုအသိပေးလိုက်တာဖြစ်ပါတယ်
။အောက်တိုဘာလပထမပတ်မှာကျင်းပခဲ့တဲ့အစည်းအဝေးကိုရေးမြုပ်နယ်ကမွန်တန်ကားတော်တွေနဲ့မွန်ရက်ဖက်လူမှုဖွဲ့စည်းကနေဦးဆောင်ပြီးတော့ရေးမြုပ်နယ်ဒေတာသဘောက်ကမွန်လူထုအင်အား400ခန့်ကတက်ရောက်ပြီးတော့ကိုစလဲ9ဦးကိုအစည်းအဝေးတက်ရောက်တဲ့လူတွေရဲ့ဇန္ဓမဲနဲ့ရွေးချယ်ခဲ့တာပါရေးမြုပ်နယ်ဒေတာအတွက်တင့်တော်တဲ့ကိုစလဲဖြစ်အရွေးချယ်ခံရတဲ့သူတွေကတော့မွန်ဒေတာလွန်ဆိုင်ရာဒီမိုကရေစီပါတီကပြည်သူ့လွှတ်တော်ကိုစလဲလောင်းနာချန်းသွားအမျိုးသားလွှတ်တော်ကိုစလဲလောင်းနာအောင်ဘနဲ့ပြည်နယ်လွှတ်တော်ကိုစလဲလောင်းမိလူဝေဟန်မွန်မျိုးသားပါတီကပြည်နယ်လွှတ်တော်ကိုစလဲလောင်းတောက်တာမင်းစုလင်းနဲ့တတိပုဂ္ဂလဝင်ပြိုင်သူမင်းအောင်ဝင်းတို့ကိုရွေးချယ်ခဲ့ပါတယ်မော်မျိုးရပါတီကကိုယ်စလဲလောင်းသူဖြစ်သူတောက်တာမင်းစုလင်းကတော့အခုလိုလှုပ်ဆောင်တဲ့ရွယ်ချက်ကောင်းမွန်ပေမဲ့လှုပ်ပုံလှုပ်နည်းနဲ့ကိုစားပြုမှုအနေထားမှားနေတယ်လို့ထင်မိကြောင်းအခုလိုပြောပါတယ
်လှုပ်ပုံလှုပ်နည်းကတော့ကိုစားပြုမှုအနေထားမှားနေတယ်လို့ထင်တယ်လှုပ်လို့လာတဲ့ကိုယ်စလဲကတကယ်မပေါ်ရတဲ့ကိုယ်စလဲကတကယ်အဲ့လိုဖြစ်နေတယ်ဆိုတာကျွန်တော်တို့ကအခုလိုမျိုးကိုတွေးကြည့်ရတာဖြစ်တော့
မော်ပြည်နယ်မှာမွန်ဒေတာလွန်ဆိုင်ရာဒီမိုကရေစီပါတီမော်မျိုးရပါတီအမျိုးသမီးပါတီမွန်စုပြီးမော်နိုင်ငံရေးပါတီသုံးပါတီရှိနေတယ်လို့ရေးမြို့နယ်နေသူတံပြူစီရကြိုက်မရောမှုတုံချောင်းစုံနဲ့ပေါင်မြို့နယ်တွေမှာလည်းကိုဒေသနဲ့တင့်တော်ရမွန်လှတ်တော်ကိုစလဲလောင်းသူစီစစ်ရွေးချယ်သွားဖို့စီစဉ်ဆောင်ရွက်လက်ရှိနေပါတယ်ခင်ဗျာ
ဆက်ပြီးတော့တဘာဝတန်းခွေထွက်တဲ့ရခိုင်ပြည်နယ်ကြောင်းဖြူမြို့နယ်မှာလျှက်စစ်မီးပြတ်တောက်မှုမရှိရေးအတွက်မဟာတပ်အားလိုင်းကနေဖြန့်ဖြူးတဲ့လျှက်စစ်မီးပြတ်ရင်လဲတဘာဝတန်းခွေနဲ့လဲပတ်နေတဲ့အစားထိုးလျှက်စစ်မီးကိုဖြန့်ဖြူးပေးဖို့ကြောင်းဖြူဒေသခံ300ကျော်ကလက်မှတ်ထိုးပြီးတော့တောင်းဆိုလိုက်ကြပါတယ်ဒီအခြေအနေတွေကိုတော့မောင်အေးကနေခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
ရခိုင်ပြည်နယ်ကြောက်ဖြူမြို့တော်တဘာဝတန်းခွေနဲ့လေပတ်တွေအစားထိုးလျှက်စိမ်းမီဖြန့်ဖြူပေးဖို့တောင်းဆိုရတဲ့အကြောင်းကိုတော့ကြောက်ဖြူမြို့ဖန်ဖို့တပ်သားရဲ့အထောက်အကူပြုကော်မတီဝန်တဦးဖြစ်တဲ့ကိုလှမ်းမြို့ကျော်ကအခုလိုပြောပါတယ
်။အဲ့ဒါကျွန်တော်တို့ဒီကြောက်ဖြူမှာလျှက်စိမ်းကမဟာဒါနိုင်ငံရတဲ့လျှက်စိမ်းလို့အရှိပင်ဒါခွဲဆက်ရုံကကြော်မှကျွန်တော်တို့ကြီးရရတာကိုဆိုတော့ဘိုးဘင်းနောက်ကကျွန်တော်တို့ဒီဖြစ်ပြနေကြတယ်လဲတော့လေကျွန်တော်တို့ကြောက်ဖြူမိပြတယ်မိပြတော့ကျွန်တော်တို့ကြောက်ဖြူမှာတဲ့ gas ထွက်တယ် gas တာပါ engine ကလဲနေတယ်ကျွန်တော်တို့ကြောက်ဖြူမှာမိပြတယ်ဆိုတော့အဲ့ဒါမျိုးပေါ်ကလူတွေကမလို့ရှင်းရဘူးပေါ့အဲ့ဒါကြောင့်အဲ့လိုမျိုးမိပြတဲ့အချိန်မှာအသွားထိုးရနိုင်အောင်အတွက်တောင်းဆိုကြတာပါ
ကျပ်ပြုံမျိုးနယ်မှာ20ရာခိုင်နှုန်းသာလဲဆိုင်မရရှိသေးတယ်လို့ကိုလှမ်းမျိုးကြွားကအခုလို့စပြောပါတယ်
။ကျောက်မျိုးတစ်ခုလုံးတိုက်တာကတော့မရသေးဘူးကိုက။ကျောက်မျိုးပေါ်မှာဆိုရင်ကျွန်တော်တို့ကြည့်ပါနေနဲ့အကုန်လုံးဆို20ရာခိုင်လောက်တော့ရပြီ
။အော်တိုဘာလာ17ရက်နေ့ကကျောက်ပြုံမျိုးသာသနာပိမယ်မှာရဲမင်းရဲဖတ်တွေဒေသတွင်းကလူမှုဖွဲ့စစ်တွေစေပန်တာဝန်ရှိသူတွေနဲ့မြို့ခွန်တွေပြုလုပ်တဲ့စေဝေးကအခုလို့လက်မှတ်ထိုးပြီးတောက်ဆိုလိုက်တာပါ။အဲ့ဒီလက်မှတ်တွေကိုပြည်ထောင်စုလဲဆိုင်ဝန်ကြီးအထိတံပြတောက်ဆိုသွားမယ်လို့မတိကျန်ဒေသခံကိုထွန်းကြီးကပြောပါတယ်
။ကတော့ကျွန်တော်တို့ကြောက်ပြီပါတယ်မြို့မြို့ကအဖွဲ့ကြီးရဲ့နောက်စီးပင်းကော်မတီရဲ့နောက်ပြီးမြို့အောက်ကအဖွဲ့ကြီးရဲ့အကုန်လုံးပြီးလက်မထိုးပြီးတော့ဒီကျွန်တော်တို့ပြည်တော်စုဝန်ကြီးအစီအကိုကျွန်တော်တို့စာတင်ပြီးတော့တောက်ဆိုသွားဖို့ဖြစ်ရှိပါတယ်
။ကြောက်ပြီမြို့ကဂက်စတာပိုင်နဲ့လေပတ်တဲ့လဲဆိုင်တဲ့အောက်ကိုမဟာတဲအလှိုက်ကိုပို့လွှဲပြီးဦးဆိုင်ပါလဲဆိုင်တဲ့အောက်ကိုစာယုံကမှတဆင့်ကြောက်ပြကိုပြန်လည်ဖြန့်ဖြူးပေးတာပါ။ဒီနိုင်မိုးရသည့်အတွက်ကကြောက်ပြမြို့မှာလဲဆိုင်ပင်ပြတ်တာမကြာခဏဖြစ်ပေါ်ခဲ့တဲ့ပေါ်တဘာဝတန်ငွေထက်တဲ့မြို့ခွန်တွေကမလိုလားကြဘူးလို့ကိုထွန်းကြီးကပြောပါတယ်။တဘာဝတန်ငွေစက်တန်ထွက်ရှိကြတဲ့ကတဘာဝတန်ငွေနဲ့ရခိုင်တပြည်နယ်လုံးလဲဆိုင်မင်း24နယ်ရရှိရဲ့ကိုရခိုင်ပြည်သူတွေတောက်ဆုတ်ခဲ့ကြတယ်လို့ကြောက်ပြမြို့နယ်တစ်ခုလုံးလဲဆိုင်မင်းရရှိရဲ့တော်လေဒေသခံတွေတောက်ဆုတ်ခဲ့ကြပါတယ်။2015ခုနှစ်ဖေဖော်ဝါရီလကတဘာဝတန်ငွေနဲ့လေပတ်တွေဂက်စတာပိုင်ကလဲဆိုင်မင်းစက်တန်ဖြန့်ဝေခဲ့ပေမဲ့လရှိအချိန်မှာတော့ကြောက်ပြမြို့နယ်မှာကျေးရွာပေါင်း260ရွာရှိတဲ့ထက်က24ရာသာလဲဆိုင်မင်းရရှိသေးပါတယ်။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်။မြန်မာအစိုးရတပ်မတော်စစ်တောင်းကနေရှမ်းပြည်တောင်ပိုင်းကျေးတီမိုင်းရှူမိုင်းနောင်တန်ရမ်းမြို့နယ်အတွင်းကမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ဒေသခံရွာသားထောင်ကျော်ကနေစစ်ဘေးတိမ်းရှောင်နေရပါတယ်။ကချင်ပြည်နယ်ဖက်ကန့်ဖက်မှာအစိုးရတပ်နဲ့ကချင်လူလတ်ရေးတပ်မတော် KNA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။ VOA American တန်ရဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။မနေ့ဖန်တောက်ကြနေမနေ့ဖက်6နိုင်ကနေ9နိုင်ထိအစီအစဉ်တွေကပထမနိုင်ဝက်အစီအစဉ်ကိုလိုင်းဒိုမီတာ32 40 49တို့ကနေနားဆင်နိုင်ပြီးဒုတိယနိုင်ဝက်မှာတော့32 40 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်မကြခင်အဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်ဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလက်ကြီးညာပေးပါဦးမယ်ရှင
်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆေးရေးဆော့သဘောတူစာချုပ် NCA ဟာနောင်မျိုးဆက်သူတွေရဲ့အနာဂတ်အတွက်သမိုင်းလက်ဆောင်ဖြစ်တယ်လို့သမရဦးသိစိန်ကပြောလိုက်ပါတယ်တနင်္ဂနွေလက်နက်ကန်အဖွဲ့အလုံးမပါနိုင်သေးပေမဲ့ကနဦးရှိပြည်နေနဲ့ပါဝင်ပြီးရှေ့ဆက်သွားဖို့အစဉ်သင့်ဖြစ်နေတဲ့အဖွဲ့တွေနဲ့အရင်ဦးဆုံးလက်မှတ်ထိုးဖို့ဆုံးဖြတ်ခဲ့တာဖြစ်ပေမဲ့ကြံနေသေးတဲ့အဖွဲ့တွေပါဝင်နိုင်ရေးဆက်ကြိုးပမ်းသွားမယ်လို့ဒီကနေ့နေပြီးတော့မှကျင်းပတဲ့လက်မှတ်ရေးထိုးဖို့အခမ်းအနားမှာသမရဦးသိစိန်ကပြောသွားပါတယ်အဲ့လိုမျိုး NCA လက်မှတ်ရေးထိုးတဲ့အပေါ်မှာနိုင်ငံတကာကကြိုဆိုကြပါတယ်။ပါဝင်မှုပုံမှုအကောင့်နဲ့ငင်းချင်းပြစ်စင်တဲ့အကောင့်တွေဖော်နေတဲ့အထိဆက်ပြီးကြိုးပမ်းသွားဖို့အမေရိကန်နိုင်ငံကြီးဌာနကတိုက်တွန်းပါတယ်။ကုလသမဂ္ဂကမ္ဘာ့ဘဏ်နဲ့အနောက်နိုင်ငံတွေအများစုပါတဲ့ငင်းချင်းအထောက်အကူပြုအဖွဲ့ PSG ကလည်း NCA လက်မှတ်ရေးထိုးတော်ကိုကြိုဆိုပြီးလက်မှတ်ရေးထိုးမရေးထိုးသေးတဲ့အဖွဲ့အစည်းတွေပါပါဝင်လာဖို့ဦးတည်တဲ့လမ်းကြောင်းတွေပေါ်ဆောင်ဖို့နဲ့ယုံကြည်မှုတည်ဆောက်ရေးဆက်ကြိုးပမ်းမှုတိုက်တွန်းပါတယ်။ EU ဥရောပသမဂ္ဂနဲ့အပြည်တိုင်းနိုင်ငံတို့ကလည်း NCA လက်မှတ်ရေးထိုးတော်ကိုကြိုဆိုပြီးဆက်လုပ်ရမယ့်လုပ်ငန်းတွေကိုထောက်ပြကြပါတယ်။အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေကိုနောက်နေ့မှာရှော့ချဖို့စီစဉ်ထားတာအချိန်တတိုးမဲ့ကြောင်းသမ္မတဥပမာကမကြသေးခင်ကပဲကြေညာသွားပါတယ်။စစ်ဖြစ်နေတဲ့အာဖဂန်နိုင်ငံကလက်ရှိအမေရိကန်တပ်ဖွဲ့ဝင်အရေအတွက် 9,800 ကို 2016 တနှစ်လုံးလိုလိုဆက်ထားသွားမယ်လို့သမ္မတဥပမာကပြောပါတယ်။အဲဒီနောက်ပိုင်းမှာတော့တပ်ဖွဲ့ဝင်အရေအတွက်ကို 9,500 အထိရှော့ချသွားမယ်လို့မစ္စတာဥပမာကကြေညာသွားပါတယ်။အာဖဂန်နစ္စတန်စစ်ဘက်ကိုအဆုံးသတ်ရေးအတွက်သူတို့ရဲ့ကြိုးကြောင်းခိုင်လုံတဲ့တောင်းဆိုချက်တွေကိုလည်းလျော့မယ်ဆိုရင်အရေးပဲရှိတဲ့စစ်ဆင်ညှိနှိုင်းမှုတွေလုပ်ဖို့အဆင်သင့်မယ်လို့အာဖဂန်တာလီဘန်တွေကပြောလိုက်ပါတယ်။အာဖဂန်နစ္စတန်ကိုအမေရိကန်ဦးဆောင်ပြီးတော့တင်ပိုက်ထားတာကိုအဆုံးသတ်ရမယ်။အစ္စလာမ်အစိုးရတပ်ဖွဲ့ကိုပုံသဏ္ဍာန်အပြည့်ဖွဲ့စည်းတူတောင်းရမယ်။အာဖဂန်ပြည်တွင်းရေးမှာပြည်ပဆွတ်ဖက်မှုမရှိရဘူးဆိုတဲ့တောင်းဆိုချက်တွေကိုတာလီဘန်အဖွဲ့သတင်းထုတ်ပြန်ရေးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်သိန်းကီထိုက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Evanot ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.